Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဟူးနေ့မနက်ခင်းဗီအိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 58တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေအတူကြီးညာပေးမှာပါ။2018မှာအမေရိကန်ပြည်ထောင်စုမှာလူစုလိုက်ပြောင်းလိုက်တက်ဖြတ်တိုက်ခိုက်မှုအလုံးရဲ့၃ပုံ၂ပုံဟာစိတ်ချမ်းသာရေးချွတ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့အစိုးရခန်းစားကစောင်းထပ်ပေါ်ခဲ့ပါတယ်။ရွင်ဂျာရီနေရပြောင်းရေးအတွက်ရေရှည်ဖြည့်ရှာရမှာရခိုင်ရင်ခုလအတွင်းမှုချုပ်ဟောင်းကော်ဖီအနာအချံပေးကော်မရှင်အစုပြုချက်တွေပေါ်အခြေခံပြီးအကောင်အထည်ဖော်ဖို့ဖြစ်တယ်လို့ဗြိတိန်နိုင်ငံသံမတ်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ညွေ
ကောင်းပါပြီရှင်။ခုလထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ကော့ဆတ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုဖြစ်တာကြောင့်ရေသဆေးပြားတွေနဲ့တခြားအရေးကြီးလိုအပ်ပစ္စည်းတွေဖြန့်ဝေပေးနေတဲ့အကြောင်း
The World Food Programme said today that heavy rains in the Cox's Bazar settlement, which is housing Rohingya refugees, have uprooted more than 2,700.
ရခိုင်ပြည်နယ်ထဲမှာတော့စစ်တပ်ရင်တန်းဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်အနီးပတ်ဝန်းကျင်ကရွာသားတွေခေါ်ယူစစ်ဆေးခံရတဲ့အချိန်နေရုရှားကိုရောက်နေပြီဖြစ်တဲ့မြန်မာပြည်ကစိုင်းကဲစီသမားနှစ်ဦးရဲ့ခီးစဉ်အမေရိကန်သမ္မတထရမ့်ရဲ့ကိုကြီးကိုသွေးကိုဝေဖန်ထားတဲ့ဗြိတိန်တန်တမန်သတင်းပေါက်ကြားပြီးနောက်နှစ်နိုင်ငံဆက်ဆံရေးအခြေအနေစတဲ့သတင်းလွှာတွေနားဆင်နိုင်ကြပါတယ်အခုရင်းဆုံးတော့ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တိန်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
2018မှာအမေရိကန်ပြည်ထောင်စုမှာလူစုလိုက်ပြုံးနဲ့တပ်ဖြတ်တိုက်ခိုက်မှုအလုံးရဲ့၃ပုံ၂ပုံဟာစိတ်ချမ်းသာရေးချွတ်ယွင်းနေသူတွေရဲ့တိုက်ခိုက်မှုဖြစ်ပြီးဒီတိုက်ခိုက်မှုတွေရဲ့၃ပုံ၃ပုံကျော်မှာပြည်မှုကျူးလွန်သူဟာတိုက်ခိုက်မှုဖြစ်ပွားရမှာဖြစ်စေဒါမှမဟုတ်နေရာကနေထွက်ခွာပြီးမကြခင်မှာဖြစ်စေမိမိကိုမိမိအဆုံးစီရင်သွားတာကိုအစိုးရခန်းစားအစ်တကူအရသိရှိရပါတယ် NTAC ခေါ်အမေရိကန်နိုင်ငံတွင်ချိန်ချောက်မှုဆိုင်ရာအကဲဖြတ်တဲ့ဌာနရဲ့အင်ကာနေကထုတ်ပြန်တဲ့အစိုးရခန်းစားအစ်မှာအခုလိုပေါ်ပြထားတာပါ NTAC ရဲ့အမိမြေလုံခြုံရေးဌာနလက်အောက်ကလုံခြုံရေးဆိုင်ရာအထူးတာဝန်ယူထားတဲ့ Special Service ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့လူ3ဦးဒါမှမဟုတ်3ဦးထက်ပိုပြီးအသက်ခံရဒါမှမဟုတ်ဒဏ်ရာရခဲ့တာတွေကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်2018မှာ American ပြည်ထောင်စုတဝန်းမှာအခုလိုတိုက်ခိုက်မှုပေါင်း28ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ2018က Florida ပြည်နယ် Parkland ကတနက်ပစ်ခတ်မှုမှာလူ18ဦးသေဆုံးခဲ့မှုပါဝင်တယ်လို့2018 October လက Pennsylvania ပြည်နယ် Pittsburghဖက်ကမျိုးကဂျူးဖျားကြောင့်ပြစ်ခတ်မှုတွင်လူ10ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်လည်းပါဝင်ပါတယ်။အခုလိုတိုက်ခိုက်မှုတွေဟာပြည်နယ်18ခုမှာဖြစ်ပွားခဲ့တာဖြစ်ပြီးလူပေါင်း62ဦးသေဆုံးခဲ့ရတယ်လို့109ဦးဒဏ်ရာရရှိခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့ Twitter အကောင့်မှာဝေဖန်သူတွေကိုနှုတ်ပိတ်အောင်လုပ်ထားလို့မရဘူး။ဒီလူတွေကိုဘလော့လုပ်တမ်းမြစ်ထားတာဟာအခြေခံဥပဒေပါလွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ပြည်ထောင်စုအယူခံတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။လူမှုကွန်ရက်ပလက်ဖောင်းတစ်ခုဖြစ်တဲ့ Twitter အကောင့်မှာသမ္မတထရန့်အနေနဲ့ဝေဖန်သူတွေကိုဘလော့လုပ်ပိတ်ထားဖို့ကိုအခြေခံဥပဒေရဲ့ပထမဆုံးပြင်ဆင်ချက်ကတားမြစ်ထားတယ်လို့မန်ဟန်တန်မှာရှိတဲ့ဒုတိယမြောက်အမေရိကန်အယူခံတရားရုံးကအင်ကာနီမှာထောက်ခံမဲ့တုံမဲ့ကန့်ကွက်မဲ့မရှိနဲ့ဆုံးဖြတ်ခဲ့တာပါအစိုးရတာဝန်ရှိသူတဦးအနေနဲ့ရုံးလုပ်ငန်းအတွက်ရည်ရွယ်အသုံးပြုတဲ့လူမှုကွန်ရက်မီဒီယာအကောင့်မှာသဘောထားကွဲပြားတဲ့အမြင်တွေကိုဖော်ပြတာကြောင့်အွန်လိုင်းပေါ်ကဆွေးနွေးပြောဆိုမှုတွေကနေလူပုဂ္ဂိုလ်တွေကိုတားမြစ်ပိတ်ပင်တာကိုအခြေခံဥပဒေရဲ့ပထမဆုံးပြင်ဆင်ချက်ကခွင့်မပြုဘူးလို့တရားသူကြီးသုံးဦးပါအဖွဲ့ကိုစားတရားသူကြီးဘာရင်တန်ပါကာကရေးသားခဲ့ပါတယ်။သမ္မတထရန့်ကသူ့ရဲ့အစီအစဉ်တွေထောက်ခံမှုရအောင်နဲ့ဝေဖန်သူတွေကိုဆန့်ကျင်မှုအတွေ့ follower ပေါင်းတန်း60ကျော်ရှိတဲ့ Twitter လူမှုကွန်ရက်အကောင့်ကိုသုံးနေတာပါ။သမ္မတထရန့်ရဲ့မူဝါဒတွေကိုဝေဖန်ခဲ့ပြီးတဲ့နောက် Twitter ကနေဘလော့လုပ်ပိတ်ပင်ခံရသူ9ဦးကိုစားကိုလံဘီယာတက္ကသိုလ် Night First Amendment Institute ကအမှုဖွင့်ခဲ့တာကိုတရားရုံးကအစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်
။သတင်းထန်နာရင်စီကိုပေါက်ကြားခဲ့တဲ့ Washington DC Britain တန်ရုံးကတန်တမန်ချင်းနန်းတဆောင်တုံ့ပြန်တဲ့အနေနဲ့ American သမ္မတ Donald Trump က American နိုင်ငံဆိုင်ရာ Britain သမ္မတကြီးကို take your own, my man, Yantin, and Dulu, Tritama, Kawo, Yita, like Barry, American Nangango, Tong Cham, Yezia Kone, Britain Tamajiha, two dot, Sailo Shajin Kuzam, Hopa, Wulu, Leji Barry, Britain Tamaji, Darush, and in the Amamin Picket, Brisset, Sisa, Sunibu, when you don't mean that to Sunibu Kone, Luleji Barry, Tita Majigo, Tumati, John, Luriga, to a take him out of Pitelu, to go Pyojang Yita Taraba. Now, eventually, Mamma Britain Nangaja, when you Jeremy Hanka, Tamara Tramia Pioso. လေးစားသမှုညွန်နေတာကိုပြတာပြီးမှားယွင်းနေတယ်လို့ဆိုပြီးဗြိတိန်တန်တမန်တွေဘက်ကအကွယ်ပြောဆိုလိုက်ပါတယ်သူကဗြိတိန်တန်တမန်တွေကိုတာဝန်ချက်နိုင်ငံအခြေအနေတွေကိုပုံမှန်နဲ့ပြောပြီးနိုင်ငံကိုအစဉ်ခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေပတ်ဆိုင်ကိုတုံ့ပြန်ဆဲလွတ်ထားတာဖြစ်ကြောင်းဝါရှင်တန်တမန်ကြီးကလည်းဒီလုပ်ကိုလုပ်နေတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ
အလုံးစုံပူးရဲဆောင်ရွက်ရေးအစီအစဉ် JCPOA အရဂရီပေးထားချက်တွေကအများအပြားကိုအီရန်ဘက်ကလိုက်နာမှုမရှိတဲ့အပေါ်အကြည့်အကျဆိုရင်လည်းအကြောင်းဥရောပနိုင်ငံတွေကပူးရဲကြေညာချက်မှာပြောဆိုထားပါတယ်။JCPOA ကိုဆက်လက်ထားရှိစေလိုကြောင်းအီရန်ဘက်ကပြောဆိုထားကြောင်းဒါပေမဲ့လည်းအီရန်အစိုးရအနေနဲ့ဒီလို့ရတွေကိုပြင်ဆင်နောက်ကျောင်းပြန်လှည့်ပြီးအချိန်မဆွဲဘဲနျူကလ িয়ার
အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ89.3MHz၊ညနေ6:00နာရီကနေ95.3MHz၊ညနေ7:00နာရီကနေ95.3MHz၊ညနေ8:00နာရီကနေ105.3MHz နဲ့ညနေ9:00နာရီကနေ106.3MHz တို့မှာလိုင်းဒိုမီတာ20လေး
KHz ကိုလေးတက်တုံညာလိုင်းဒိုမီတာ95.3MHz ကိုဆက်လက်ကြည့်ညာနေပါတယ်။ Ranger in the Epian, it was Yishi Pishama, a chat don't chat in Luxembourg, Yichijang, Bangladesh, Nangasan, President Tamaji, Robert Chatterton, Dick Senga, Tanilani, Degama Pilute, Hopio Bone, Drenza Senebu, Mataman Piojali Bari, Ranger Tani Pianit, Burma Chen in the Yakani Kula Tamaga, Dream Mujo Hong Kofi and Champi Commission, so beautiful to Boma, Chi Campi, a county of Pobo Pichang, Julia Chen in a Ranger Rigo Mima Suaga, Nanganda people, Lampuin Piene, Tadia Chagaro, Ranger in Nesa Jopia, be Trabibu Pilazi, Yazu Murina, but the Bissons and Sisabu Pichang Timbia Keraba, Ranger Pitanadre, Yishi Pisha Matruis, Sandalia, Gontika Shishi, Longjong Sichas, ထားနေပြန်နိုင်မှုဖြစ်ပြီးတော့ဒီအတွက်နိုင်ငံရေးချင်းနေဖန်တီးပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာရောတချမ်းနေရာတွေမှာပါပြင်းပြင်းထန်ထန်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။လူများပြအိုးရင်ရွှေပြောင်းနေထိုင်မှုကိုကြည့်မယ်ဆိုရင်အစောရောက်တမအန်ဒီယန်ရဲ့ဂျုံလာနိုင်နာကိုပါလက်စတိုင်းအရှေ့လယ်ပိုင်းဒေသတွေမှာတွေ့ရတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ရွန်ဂျာတိုင်းနယ်ခြေရွှေပြောင် တွဲပြီးရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ဆောင်ရွက်နေတာပါ
မလေးရှားနိုင်ငံမှာစစ်သွေးကြအဖွဲ့တွေနဲ့ပါဝင်ပတ်သက်မှုတန်တရားနဲ့နိုင်ငံခြားသား၄ဦးဖမ်းဆီးတဲ့အချိန်မှာမြန်မာနိုင်ငံကရိုဟင်ဂျာ၂ဦးပါတယ်လို့ရဲတပ်ဖွဲ့ရဲ့အင်ကာနီကပြောဆိုချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်မြန်မာနိုင်ငံနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခနေတဆင့်ခေလွန်ခွင့်ရှာရေးအတွက်မလေးရှားကိုရောက်နေကြတဲ့ရိုဟင်ဂျာကတောင်းနေချီပြီးရှိနေပါတယ်တန်တရားရှိသူရိုဟင်ဂျာ၂ဦးစလုံးကတော့2019ခုနှစ်တိုက်ခိုက်မှုလက်သက်ဖြစ်ပြောဆိုထားတဲ့ IRSA သဘောအဖွဲ့ကိုထောက်ပံ့မှုနဲ့ဖမ်းဆီးတာလို့ရဲစုံစမ်းရေးမှူးအဗ်ဒူဟာမစ်ဘာရာကကြေညာချက်မှာပြောဆိုထားပါတယ်။တန်တရားရှိသူတွေကတူဖြစ်တဲ့အသက်42နှစ်အရွယ်ဆောက်လုပ်ရေးလုပ်သားကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုတပ်ဖြတ်ဖို့ချင်းချောက်ထားတဲ့ဗီဒီယိုကိုလူမှုကွန်ရက်မှာတင်ခဲ့တယ်လို့လည်းရဲစုံစမ်းရေးမှူးကပြောပါတယ်ရှင်။
အိန္ဒိယမြန်မာနိုင်ငံခြားမွေးမှောင်ကိုတိုက်ခိုက်ရေးဆိုင်ရာဘူပေါင်းဆောင်ရွက်မှုနဲ့တိကျတဲ့အရေးယူမှုတွေလှုပ်ဆောင်ရေးအတွက်ညွှန်ကြားရေးမှုချုပ်ဆန်ဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့မှာစရုပ်ကြခြင်းမြောက်အစ်မအရာရှိများဆွေးနွေးပွဲကိုအင်္ဂါနေ့ကကျင်းပခဲ့တာဖြစ်ပြီးအိန္ဒိယမွေးစေဝါထင်းချိုရေးဘျူရို NCB နဲ့မြန်မာနိုင်ငံမွေးစေဝါနဲ့ DAC တွဲဖက်အတွင်းကိုဦးဝင်းနိုင်ဦးဆောင်တဲ့မြန်မာအဖွဲ့နဲ့ဇူလိုင်လ9ရက်10ရက်နေ့မှာဆွေးနွေးကြတာဖြစ်ပါတယ်။အင်္ဂါနေ့ဆွေးနွေးပွဲမှာမွေးစည်းဝါးထင်းချောက်မှုအနေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အချက်တွေနဲ့အတူ DNSN နှစ်နိုင်ငံရရှိထားတဲ့အချက်လက်တွေကိုမျှဝေခဲ့ကြတာပါ။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာကိုရူးကိုဂျွန်စူးစမ်းမှုကြောင့်ဘီလီယံနာဖြစ်ခဲ့သူသမရရွေးကောက်ပွဲနှစ်ကြိမ်ဝင်ခဲ့ပူတဲ့ထင်ရှားတဲ့ H. Ross Perot ကွယ်လွန်သွားပါပြီ။အင်္ဂါနေ့အစောပိုင်းမှာပါရိုကွယ်လွန်ခဲ့တယ်လို့မိသားစုပြောခွင့်ရ James Fuller ကပြောပါတယ်။ကွယ်လွန်ချိန်မှာတော့အသက်89နှစ်ရှိပါပြီရှင
်။ဘော်ဒူးနဲ့မနက်ခင်ထိုက်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဇက်တိုက်နာဆင်ကြရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာမိုးဇက်တိုက်ရွာသွန်းခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ဒေသခံတွေရဲ့အခြေအနေဆိုးရွားနေပြီးလာမယ့်ရက်ပိုင်းအတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့ပြီးလိုလာလိမ့်မယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ဘုတ်တုံမိုးကြောင့်ရေကြီးမြေပြိုပြီးရိုဟင်ဂျာမိသားစုပေါင်း 4,000 ကျော်ရှိတဲ့ဒုက္ခသည်စခန်းတွေမှာအထူးသဖြင့်အခြေအနေဆိုးရွားနေပြီးရေကတဆင့်ကူးစက်ရောဂါဖြစ်မဲ့အန္တရာယ်ကိုလည်းကုလသမဂ္ဂကသတိပေးထားပါတယ်။မတ်တန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တင်းချီခိုးလုံနေတဲ့ကောက်ဆက်ပဇာမှာရက်ဆက်မိုးသည်ထန်ခဲ့ပြီးနောက်မှာတော့ဒုက္ခသည်စခန်းတွေနောက်သူတို့ကိုလက်ခံထားတဲ့ဒေသခံလူမှုအတိုင်းဝိုင်းတွင်မှာရေကြီးမြေပြိုမှုတွေဖြစ်ပြီးအခြေအနေဆိုးဝါးနေပါတယ်။ဒီအခြေအနေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေလာမယ့်ရက်ပိုင်းအတွင်းပိုပြီးလိုအပ်လာမယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမှာတော့ရေသန့်ဆေးပြားတွေအပါအဝင်အရေးတကြီးလိုအပ်တဲ့ပစ္စည်းတွေကိုဖြန့်ဝေပေးနေတဲ့အကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ For its part, the UN Children's Fund expresses its concern over the impact of flooding on the thousands of children in Cox's Bazar.
ကောက်ဆက်စ်ဘဇားကထောင်ထဲချတဲ့ကလေးငယ်တွေအပေါ်တည်ရောက်မှုကိုလည်းကုလသမဂ္ဂကလေးသူငယ်များရံပုံငွေအဖွဲ့ UNICEF ကစိုးရိမ်ကြောင်းပြောဆိုထားပါတယ်။ UNICEF အနေနဲ့မိဖက်တွေနဲ့အတူတွဲပြီးရေတန့်ဆေးပြားတွေ၊ plastic မိုးကာတွေအပါအဝင်ပစ္စည်းတွေဖြန့်ဝေပေးနေပါတယ်။ရေကနေတစ်စက်ကူးစက်တဲ့ယောဂါတွေတိုးလာနိုင်တဲ့အနေအကိုလည်း UNICEF ကသတိပေးထားပါတယ်
။မိုးဆက်လက်ရွာသွန်းနေတာကြောင့်ရေမတန့်ဖြစ်ပြီးအထူးသဖြင့်ကလေးတွေမှာရေကနေတစ်စက်ကူးစက်တဲ့ယောဂါတွေကြောင့်နာမကျန်းဖြစ်မဲ့အန္တရာယ်လည်းရှိတယ်လို့ကောက်ဆက်ပဇာအခြေစိုက် UNICEF ရုံးရဲ့ယာယီအကြီးအကဲဘာတာထရာဘီဆိုကလည်းချိန်ညာချက်မှာပြောဆိုပါတယ်။သူတို့ကိုအကာအကွယ်ပေးနိုင်ဖို့အတွက်ကလေးတွေနဲ့မိသားစုတွေဘေးကင်းတဲ့ရင်းနဲ့အိမ်သာအသုံးပြုခွင့်ရဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်။မိုးသည်ထန်မှုကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာ UNICEF ကဖွင့်လှစ်ထားတဲ့တင်ကြားရေးစင်တာတွေထဲက၅ခုကတော့အကြီးအကျယ်ပျက်စီးခဲ့ပြီးစင်တာ950တို့ကတော့တစိတစ်ပိုင်းပျက်စီးခဲ့ရပြီးကလေးငယ်6000ကျော်စာတင်ကြားရေးကိုထိခိုက်စေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ကလေးငယ်ကာကွယ်ပေးရေးစင်တာအနည်းဆုံး12ခုလည်းပျက်စီးရတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဆန္ဒရိက္ခာအဖွဲ့ဘက်ကတော့မိုးသည်ထန်မှုကြောင့်ဘေးဒဏ်သင့်ကြရသူတွေအတွက်ဆန္ဒရိက္ခာဖြန့်ဝေပေးနေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
The World Food Program said today that heavy rains in the Cox's Bazar settlement, which is housing Rohingya refugees,
Bangladesh နိုင်ငံက Rohingya ဒုက္ခသည်တွေနေထိုင်ကြတဲ့ Cox's Bazar မှာမိုးသည်ထန်တာကြောင့်လူပေါင်း 1,900 ကျော်အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကမ္ဘာစားသရိက္ခာအဖွဲ့ WFP ကဒီကနေ့ပြောပါတယ်။မနေ့ကတော့ WFP ကလူပေါင်း 6,000 အတွက်စားသရိက္ခာတွေထပ်ဆောင်ထောက်ပံ့ပေးခဲ့ပြီးပြိုကျခဲ့တဲ့တောင်ဆောင်တွေဆက်မပြေအောင်ရာချီးရဒုက္ခသည်တွေ အကူအညီနဲ့အလဲပြန်ဆောင်ရွက်နေပါတယ်
။မိုးသည်ဌာနကြောင့်အပြည့်အစည်တွေဖြစ်ခဲ့ပြီးမဲ့လဲမုတ်တုံရသည်မရောက်ခင်ကြိုတင်ပြင်ဆင်မှုတွေသာလုပ်မထားနိုင်ခဲ့ဘူးဆိုရင်တော့ထောင်နေချီတဲ့ဒုက္ခတွေတွေကြုံတွေ့ရမယ့်အခက်အခဲတွေကိုမှန်းဆကြည့်နိုင်တယ်လို့လဲကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲပြောခွင့်ရ Half Bahosal ကပြောပါတယ်2019ခုနှစ်ရိုဟင်ဂျာဒုက္ခသည်တွေစတင်ထွက်ခွာလာခဲ့ကြပြီးနောက်နှစ်နှစ်နီးပါးကြာလာပြီးခဲ့တဲ့အချိန်အခြေအနေတွေကဆိုးရွားနေဆဲဖြစ်ကြောင်းစားနပ်ရိက္ခာမလုံခြုံမှုကရှိနေဆဲဖြစ်ပြီးတကယ်လို့လူသားချင်းစာနာကူညီမှုတွေသာလျော့သွားမယ်ဆိုရင်အခြေအနေကအလင်းမြန်ဆိုးရွားသွားနိုင်တယ်လို့လည်းသူကပြောပါတယ်ဘေးဒဏ်တင်ကလေးငယ်တွေပညာသင်ကြားရေးကိုထိခိုက်မှုအနည်းဆုံးဖြစ်အောင်စာတင်ကန်းတွေအပါအဝင်အပြည့်အစည်းတွေကိုစတင်ပြင်ဆင်နေပြီလို့လဲ UNICEF ကပြောပါတယ်။ကောက်ဆက်ပစားကရိုဟင်ဂျာကလေးငယ်9သိန်းကျော်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေကြပြီးဒီကလေးတွေနဲ့အတူဒေသခံလူမှုအတိုင်းအဝန်းကိုကူညီပေးနိုင်ရေးအတွက် UNICEF က2019ခုနှစ်အတွက်ရန်ပုံငွေဒေါ်လာ152.5သန်းတောက်ခံထားပြီးလက်ရှိမှာတော့ဒေါ်လာ 68.9 သန်းกว่าဟနေကြောင်းလဲ UNICEF ကပြောပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကကစ်ပနဒီတရနာမှာမြမတက်မတော်ရင်တန်းဘုံခွဲတိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အနီးနားကရွာသားတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတာတွေလည်းရှိနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်စုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစ်ပနဒီတရနာမှာတက်မတော်စစ်ကြောင်းတို့စူလိုင်လ10ရက်နေ့မနေ့ပိုင်းကဘုံခွဲတိုက်ခိုက်ခံရတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးတွေ့မှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဒါပေမဲ့သေဆုံးသူရှိမရှိနဲ့ဘယ်နှဦးထိခိုက်ဒဏ်ရာရသလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူ
း။အဲဒါနာမှာတော့ကျွန်တော်ကမူမိုင်းအလုံးဖောက်ပြီးတတ်ချက်ခဲ့တာရှိတယ်။ကျွန်တော်တို့ကစစ်ပြီးချုပ်ရတာရခဲ့တာရှိတယ်။နေကမနေ့ဖြစ်လာတော့မှဖြစ်တာ။မူမိုင်းနဲ့ကျွန်တော်ဒီအလင်းငိုက်တတ်ချက်ခဲ့တာပေါ့။
ရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့ဒီတိုက်ပွဲတွင်ဘုံအပါဝင်ခြုံကိုတိုက်ခတ်ခဲ့ရမှာမြန်မာစစ်တပ်ဘက်ကကြောက်ဆုံးမှုတွေများပြားတယ်လို့အေအပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။မင်းရဲ့ဒီမင်းရဲ့ခေါင်းနားကြီးလေးစုမှာကြောက်တော်မျိုးနဲ့အဲ့ဒီဒိတ်ကနေဒီကြားရဲ့ဒီအခြေအနေပေါ့နော်မြန်မာကမှ6ကီလိုမီတာလောက်မှာဒီမှာစစ်တပ်ရဲ့ဒီအား150လောက်ပါလို့စစ်ကြောင်းတွေဒီမျိုးလေးတစ်ခါနေကြားပြတိုက်ခတ်တာရှိအဲ့ဒီဒိတ်ကနေကျင်းမှာတော့ညာဒီဘက်ကနေ15ဦးတည်းမလို့ကြောက်ဆုံးတာရှိ
ကြောက်တော်မျိုးနဲ့ကစ်ပနဒီသရန်းဒီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာထိခိုက်ဒိဆိုးမှုတွေကိုတော့တိကျတိမပြုတ်နိုင်သေးပါဘူး။မိုင်းခွဲတိုက်ခတ်ဆိုင်ရပြီးမြန်မာစစ်တပ်ကနေအနီးနားကပိနေချောင်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ပိနေချောင်းရွာသားတို့ကပြောပါတယ်။အန
ီးနားရွာသားတွေဆက်ခင်ရတယ်။ဒါရင်တို့ဆက်ရှိခင်ရလို့ပြောတ
ယ်။စူလိုင်လ6ရက်နေ့ကလည်းအမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသား3ဦးကိုတပ်မတော်စစ်ရင်တန်းဘုံပေါက်ခွဲတဲ့ဆိုတဲ့တန်တရားနဲ့တပ်မတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေတဲ့အခြေအနေမှာရှိနေပါတယ်။အေလနဲ့ကန်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တန်တရားရှိတဲ့အခြေအွာတွေကလည်းမြန်မာစစ်တပ်ဘက်ကနေမီရှင်းလင်းရင်းစစ်ဆေးမှုတွေပုံမှန်တင်ကြလာနေပါတယ်။ဗုဒ္ဓတော်မြို့နယ်ကံပြင်းကြီးရွာမှာမြန်မာစစ်တပ်ကနေတပတ်ကြာဝိုင်းပတ်စစ်ဆေးနေတဲ့အချိန်လေးကြောင့်ရွာသားတွေစောင့်ဝတ်နေထိုင်ရေးမှာစိုးရိမ်စရာဖြစ်နေတယ်လို့ဗုဒ္ဓတော်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းချီကအခုလိုပြောပါတယ
်။ကံပြင်းအချိန်လေးကရွာကလူတွေကတပည့်လောက်ရှိပြီးနေနေကြရလေတယ်။တမန်ကျင်းလေးကအဲ့ဒီရွာမှာရောက်နေတယ်။ရွာသားကကြားရှိ6ရောက်မရှိ6ရောက်ဘုန်းကြီးတပါဘောလုံးတုံးစင်နဲ့တုံးရောက်ပေါ့နော်။ဆိုတော့သူတို့ဗမာလူပြောလို့ရဘူး။ရှိရကိုစားတော့ပြီးတော့နေကြတာအခုကတော့ရိတ်ခါတွေနဲ့ပုံပြီးတော့ပြောတယ်။ရွာမှာလူတွေကအကုန်လုံးဒီနေ့ကခေါ်ပြီးမှအင်းတော့မှစကြရတယ်လို့ပြောတယ်။ကျွန်တော်အနေနဲ့တော့ဒီ ICRC အဖွဲ့ကိုတော့အကူအညီတောင်းထားတယ်။ပေါ်မှာကူညီပေးသေးပါလို့တော်တော်ကက်ခဲဖြစ်နေတယ်။ကျွန်တော်ကတော့စိုးရိမ်နေတယ်ကြောက်တယ်လို့ဖြစ်သွားမှလည်းစိုးတယ်ပေါ့နော်
။ပြီးကြတဲ့ဇွန်လ9ရက်နေ့ကလည်းဗုဒ္ဓတော်မြို့နယ်အလဲချောင်းချေးရွာနဲ့ရတိတော်မြို့နယ်အမြင့်ဆောင်ချေးရွာကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်ကြီးထိမှန်လို့မီးလောင်တာဖြစ်ကြောင်းဖြေရှင်းချက်ပေးထားပါတယ်။မြန်မာစစ်တပ်နဲ့အေအဖွဲ့တို့ဒီစင်မာလာကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်စစ်ဆေးနေဆဲ36ဦးအမှုဖွဲ့ရယူထားတာ45ဦးပြစ်ဒဏ်ချမှတ်ခံရသူ73ဦးရှိနေတယ်လို့ဇွန်လ22ရက်နေ့နေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံကိုအင်ဆိုဇန်တင်ပြသွားတာပါရှင်အခုတော့စိုင်ကယ်နဲ့ဥရောပခရီးနေနေတဲ့မြန်မာပြည်ကစိုင်ကယ်စီးသမားနှစ်ဦးဘက်ကိုလှည့်ပေးကြပါတယ်မြန်မာပြည်ကနေဗြိတိန်အထိမိုင်ပေါင်း3000ခီးကိုမော်တော်စိုင်ကယ်နဲ့စွန်စားမောင်းနှင်မဲ့စိုင်းစွန်ဖာနဲ့ကိုအောင်ကျော်ဝင်းတို့နှစ်ဦးအခုရုရှားကိုဖြတ်နေပါပြီမေလ27ရက်နေ့ကရန်ကုန်ကစတင်ထွက်ခွာခဲ့တဲ့မော်တော်လော့ခီးသွားနှစ်ဦးရဲ
မောင်းနှင်ခဲ့ပြီးတဲ့နောက်ဇူလိုင်လ၄ရက်နေ့ကရုရှားနိုင်ငံတောင်ပိုင်းစိုက်ဘီးရီးယားဒေသကိုရောက်ရှိလာတာပါအခုဆိုရင်သူတို့နှစ်ဦးဟာစိုက်ဘီးရီးယားဒေသကတူရာမြစ်စီးဆင်းနေတဲ့ဂျူမီမြို့ကိုရောက်ရှိနေပါပြီမွန်ဂိုလီးယားနိုင်ငံမှာကျယ်ဝန်းလာပြီးတဲခန္နာယနှီးပါလို့ဖြစ်နေတဲ့မြေပြန့်တွေနဲ့မိုင်ပေါင်းများစွာဖြတ်တန်းမောင်းနှင်ခဲ့ပြီးတဲ့နောက်ရုရှားတောင်ပိုင်းကိုရောက်ရှိလာတာပါမွန်ဂိုလီးယားအစွန်ဖျားနေရာတွေထက်တန်းမောင်းနေရင်တွေ့မြင်ခဲ့ရတဲ့လှပတဲ့ရှုခင်းတွေအကြောင်းရာသီဥတုပူရာကနေအေးလာတဲ့အခြေအနေတွေကိုစိုင်းစုံဖားနဲ့ကိုအောင်ကျော်ဝင်းတို့က Motorlog Facebook ဗီဒီယိုကနေအခုလိုပြောပြပါဗ
ျ။ဒီတဲကန်နာကနေပြီးတော့ဒီကွေးမြေတွေကဖြည်းဖြည်းချင်းစိမ့်လာ
။စိမ့်လာ
။စိမ့်လာဆိုမျက်လေးတွေကစပြီးတော့မျက်လေးစတွေ့လာတယ်
။အစမျက်ချောက်အခုမျက်စိမ
့်မျက်စိမ့်လေးတွေ
အခုကျွန်တော်ဒီမှာမြင်နေရတဲ့အတိုင်းပဲသူမျက်စိမ့်လေးဖြစ်သွား
။ဒါတစ်ဘက်ကလုံးဝကိုဒီဟောပေါ့နော်။အေးရတီတာမပေါ့တဲ့တူပေါ့။အဲ့ဆက်စီဆက်စီလိုက်နေကျွန်တော်ဒီ National Park ကိုရောက်သွားတော့ရှာတော့အဲ့ဒီတောင်ပပလဲမှာအပင်ရရတာအများကြီးပဲကျွန်တော်ထင်းရှုပင်တွေအများကြီးပဲတော်တော်လေးကိုမနေ့ကဇာတိဂရုကပူရဲ့အခြေအနေစစီရတယ်ကျွန်တော်တို့ဆိုလဲဒီစကားပါတဲ့အင်းကြီးတောင်တွေပဲဝုတ်လို့ရတယ်။နောက်ဒီဘက်လဲရောက်လဲရောက်လာရောညနေကျွန်တော်တို့ကမ့်ဆာရှာတဲ့အချိန်မှာဆိုရင်ဟိုအနှွေးတဲ့အထူတောင်မှာနော
်
ထပ်ပြီးဝုတ်ပြီးတော့လိတ်ကြီးလဲပြောင်းရာဒီရူကတော့ဟို
ဖူတလဲအေးတလဲ
ဖူလဲအေးလဲပါဆိုတာလေးပြောပြတာပါ
တောင်တွေကြားစခန်းချရမှာချက်ပြုတ်စားတော့ခဲ့တဲ့သူတို့နှုတ်တွေ့ကြုံတွေကိုလည်းအခုလိုပြောပါတယ
်ဟောဒီမှာကမ်ပင်းဂရောင်းတွန်းနေသူရှိရဲမှာသူပေးထားအဆောက်အဦမှာပဲအေးအာရေချိုးတာလေးကတော့ဘုံပေါ့နော်ရေချိုးအင်းသာတော့ဘုံစားတော့လဲဒီလိုအဆင်ပြေနေရစားပေါ့အေးရောအေးရတော့တောင်ကြားရဲထဲမှာဆိုတော့အဲ့တော့ကျွန်တော်အလင်းအဲ့ဒီတဲလေးထဲမှာမီးဖူလေးပေးထားတယ်မနေ့ကတော့ငါပြောဒီနဲ့စားဒီနေ့ကျွန်တော်ရဲ့တဥ်ကြော်ပါလာပြီအသားကြော်ပါလာပြီပါမုံမနေ့ဝင်ဝင်လာရင
်
ကော်ဖီပါရှိပါမယ
် BMW အမျိုးအစားနဲ့မောင်းနေတဲ့မော်တော်ဆိုင်ကယ်အင်ဂျင်တွေရဲ့အခြေအနေတွေကိုလည်းအခုလိုပြောပြကြပါတယ
်ဆိုင်ကယ်ကအင်ဂျင်ကတော့အဆင်ပြေနေတယ်ကျွန်တော်အင်ဂျင်ဝိုင်းကိုလည်းကျွန်တော်ဖြီးမှာနော
်
မူဘေးဝါမှာတစ်ခါလည်းဝင်နေလာတာအဲ့တော့အခုအပူအေးမများတဲ့နေရာမှာအင်ဂျင်တెంပရေချာတက်လိုက်ဆင်းလိုက်ဆိုတော့တော်လေးအဆင်ပြေ
မွန်ဂိုလီးယားကနေရုရှားနိုင်ငံနဲ့အဝေးစိုက်ဘီးရီးယားဒေသအဲလ်ရှာရီပဘလစ်ကိုဖျက်ပြီးမောင်းနှင်ခဲ့တဲ့လမ်းဟာရုရှားရဲ့ရှေးအကျဆုံးလမ်းမကြီးတစ်ခုဖြစ်တယ်လို့ National Geographic ရဲ့စီးရင်အရာကမ္ဘာအလှဆုံးလမ်းဆယ်လမ်းထဲကတလမ်းဖြစ်တယ်လို့ Motorlog ခီးသွားနှစ်ဦးကပြောပါတယ်ရုရှားနိုင်ငံနဲ့ဖျက်တမ်းမောင်းနေတဲ့အခါအတူဆုံးလမ်းကြောင်းကိုရွေးချယ်ထားတဲ့အတွက်သူတို့နှစ်ဦးဟာရုရှားနဲ့ကပ်နေတဲ့ Kazakhstan နိုင်ငံနဲ့ဆက်ဖျက်ပြီးရုရှားကိုပြန်ဝင်ဖို့ရှိပါတယ်ဒီလမ်းကြောင်းနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာနေထိုင်တဲ့မက်ကီတီအေးကအခုလိုသုံးသပ်ပါတယ
်။ဒီလမ်းကြောင်းကတော့သူရုရှားကအကြီးဆိုတော့ရုရှားကြီးကိုဖျက်ရအောင်ပါပေါ့နော်။ဟိုကဇက်စတန်နဲ့ဝင်မယ်ဆိုရင်ကဇက်စတန်ကနေတစင်ရုရှားနိုင်ငံနဲ့ကိုပြန်ဝင်မယ်ဆိုရင်လမ်းကြောင်းအတူတော့သူတို့မော်စကိုဖျက်ပြီးတော့ဒီအတူတုံးလမ်းကြောင်းကိုသူတို့ပြန်ရင်းမယ်ဆိုရင်ရုရှားတောင်းလိုက်တဲ့တက်ပေါ့နော်။အဲ့ဒီကနေမှနော်ဝေးနဲ့နေဆက်ပြီးလေးရှိတဲ့ပင်လယ်နာအထီကိုသူတို့တွားပြီးတော့အဲ့ပတ်တာနေနော်ဝေးကပူရမကူးမဲ့ဆိုရင်ဒီနော်ဝေးနိုင်ငံမြောက်ပိုင်းကနေတောင်ပိုင်းအဆင့်ထိတောက်လျှောက်ကိုမောင်းလာအောင်ပါပဲเนาะ
လက်ရှိနော်ဝေးနိုင်ငံမှာတော့ရာသီဥတုတိတ်မကောင်းမဲ့အပြောင်းလဲမြန်နေကြောင်းမက်ကီတီအေးကပြောပါတယ်ရုရှားကနေနော်ဝေးကိုရောက်လာချင်းသူတို့ရောက်မဲ့မြို့တွေကိုကြိုတိရမယ်ဆိုရင်မြန်မာမိသားစုတွေအနေနဲ့ဝိုင်းဝန်းကြိုဆိုဂုဏ်ပြုဖို့စူးစမ်းကြမှာဖြစ်တယ်လို့သူကအခုလိုပြောပါတယ်
နော်ဝေးဖြစ်တယ်ဆိုတော့လေဟိုကို့ဒီဥရောပရဲ့ချီးစင်တွေမှာနော်ဝေးကိုထည့်ထားတယ်ဆိုတော့ဝန်တာကြရပါတော့နော်အမှန်လို့ရတဲ့လမ်းကြောင်းဆိုရင်ရုရှားနဲ့ဇက်ကနေဆိုရင်သူတို့နော်ဝေးနိုင်ငံအစနေအစုံကိုဖျက်အမှအဲ့လိုမျိုးဟိုဝန်တာကြရကောင်းပါတယ်သူတို့အတွက်လည်းစိတ်လွတ်စားကြရမြင်ပါပေါ့နော်ဟိုအမားတို့နော်ဝေးမှာကြတော့ဗမာကတော့အရင်နေတယ်နောက်ပြီးတော့သူတို့ဖျက်တမ်းလာမဲ့လမ်းကြောင်းမျိုးလည်းတခြားပြည်သိရသေးတယ်တကယ်လို့သူတို့ in Facebook တွေပါလေတွေကနေသူတို့ဘက်ကနေပြီးတော့ information ဖျက်နိုင်ရင်တော့ကောင်းတာပေါ့သူတို့ကိုအဲ့ဒီမျိုးတွေမှာရှိတဲ့ဗမာတွေကဝန်တာအရာတနိုင်တာလုပ်ပေးကြမှာပါပဲ
မကြခင်ကာစစ်စတန်နိုင်ငံဖျက်ပြီးရုရှားကိုပြန်ဝင်ပြီးတဲ့နောက်နော်ဝေးဒိန်းမတ်ဂျာမနီနယ်သာလန်တို့ကပြင်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်ကြမှာပါ ဒီခီးစဉ်ကိုတော့ MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးထားပါတယ်ရှင်
။မန်အင်ဂျင်နိုင်ကြပြသွားတာပါရှင်။အခုတော့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးအခြေအနေကိုအလှည့်ပေးပါရစေရှင်။ဝါရှင်တန်မှာဖွင့်ထားတဲ့ဗြိတိန်တန်ယုံကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့တန်တပန်ကျေးနန်းတစ်ဆောင်ပေါက်ကြားသွားလို့ဗြိတိန်အတွက်မျက်နှာပူစရာဖြစ်နေတဲ့အချိန်မှာသမ္မတထရမ့်ကဝါရှင်တန်ဆိုင်ရာဗြိတိန်သံအမတ်ကြီးကိုပေါ်တော်နဲ့ရည်စရာကောင်းတဲ့သူဟိတ်ဟန်များတဲ့အယူဆသဖြင့် Twitter မှာခေါ်ပေါ်ရေးသားသလိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေကိုလည်း Brexit စစ်စစ်ဆွေးနွေးပွဲတွေကိုအောင်မြင်အောင်မလုပ်နိုင်ခဲ့သူဆိုပြီးတော့ဝေဖန်ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်နိုင်ငံတို့ကြားဖြစ်လာနေတဲ့ဆက်ဆံရေးအခြေအနေတွေကိုကိုရဲမင်းထွန်းကစူးစီးတင်ပြထားပါတယ်ရှင်
။ American နဲ့ British နိုင်ငံအကြားရှိတဲ့အထူးဆက်ဆံရေးကိုခိုင်မာစေဖို့ဇွန်လအစောပိုင်းကပဲ British နိုင်ငံကိုနိုင်ငံတော်ခီးတွားရောက်ခဲ့တဲ့သမ္မတ Donald Trump ဟာဒီအပတ်ထဲမှာတော့ British တန်ယုံကတန်တမန်ကျင်းတဲ့စာပေါက်ကြားမှုသတင်းတွေကြောင့် Washington က British တန်အမတ်ကြီးနဲ့ဗြိတိန်ဝန်ကြီးချုပ်တို့အပေါ် Twitter မှာပြင်းပြထန်ထန်ဝေဖန်ပြောဆိုလာခဲ့ပါတယ်။ဒီကျင်းတဲ့မှာသမ္မတ Trump ကိုညံဖျင်းသူ၊စိတ်ဓာတ်မလုံခြုံသူ၊အရေးချင်းမပြေဝသူလို့ဝေဖန်ထားသလို Trump ရဲ့ American အစိုးရကိုလည်းအနှစ်သာရပြပြဝဝရှိတဲ့ပုံမှန်အစိုးရတစ်ရပ်ဖြစ်လာလိမ့်မယ်လို့မထင်ဘူးဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။ဒီတန်တမန်ကျင်းတဲ့စာကိုတုံ့ပြန်တဲ့အနေနဲ့ဒီကနေ့ Twitter မှာသမ္မတ Trump ကဗြိတိန်တန်အမတ်ကြီး Kim Darak ကိုပေါ်တော်နဲ့ရည်စရာကောင်းသူဖြစ်ရေးသားထားတယ်လို့ဒီတာမတ်ကြီးကိုသူမသိရှိကြောင်းလူတွေကတော့ဟိတ်ဟန်များတဲ့အယူလို့တော့သူ့ကိုပြောကြောင်းအမေရိကန်နိုင်ငံဟာယနေ့ကမ္ဘာမှာစီးပွားရေးနဲ့နိုင်ငံရေးမှာနံပါတ်1ဖြစ်တယ်ဆိုတာကိုဒီတာမတ်ကိုပြောလိုက်စမ်းပါလို့ရေးသားခဲ့ပါတယ်။အလားတူပဲဝန်ကြီးချုပ်ထရီဇာမေကိုလည်း Brexit စစ်ဆက်ဆွေးနွေးပွဲတွေမှာသူ့အကြံဉာဏ်ကိုမယူဘဲခန့်ကျင်ကျင်ဆောင်ရွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်။လန်ဒန်ဘက်ကတော့လက်ရှိနိုင်ငံခြားရေးဝန်ကြီးလည်းဖြစ်လက်လက်နေတဲ့ British ဝန်ကြီးချုပ်ယာရူးကိုရည်မှန်းထားသူလည်းဖြစ်တဲ့ Jeremy Hunt ကသမ္မတထရမ့်ရဲ့ဝေဖန်ချက်ဟာလေးစားသမှုညှော်နှဲတာကိုပြသနေပြီးမှားယွင်းနေပါတယ်လို့ဆိုပါတယ်။ဗြိတိန်တန်တမာတွေဘက်ကလည်းသူကအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ We pay them as taxpayers to give us their frank assessment of the situation in the countries where they are serving.
သူတို့တာဝန်ကျနိုင်ငံကအခြေအနေတွေကိုဒီလိုပွင့်ပွင့်လင်းလင်းပြောပြီးနိုင်ငံကိုအစီအခံတင်ပြဖို့အတွက်အခွန်ထမ်းပြည်သူတွေရဲ့ပတ်စံကိုတုံးပြီးသူတို့ကိုဆေးလွတ်ထားတာပါ။ဝါရှင်တန်ကတန်အမတ်ကြီးကလည်းဒီအလုပ်ကိုလုပ်နေတာပါပဲ
ဒီလိုကာကွယ်ပြောသလိုသမ္မတထရမ့်ကဗြိတိန်တန်အမတ်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့မနေ့ကပြောထားတာကိုလည်း Jeremy Hunt ကသူသာဗြိတိန်ဝန်ကြီးချုပ်ဖြစ်လာရင်ဒီတန်အမတ်ကြီးကိုပဲဝါရှင်တန်မှာဆက်လက်ခံထားမယ်လို့ Twitter မှာတုံ့ပြန်ရေးသားလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ယာရီအတွက် Jeremy Hunt နဲ့အပြန်ဝင်ရောက်အရွေးခံမဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ကတော့အခုလိုပြောပါတယ်
Oh, look, I've got a good relationship with the White House and I've had no embarrassment in saying that. I think it's very important that we have a strong relationship with our...
ကျွန်တော်နဲ့အင်ဂျီရိုတို့အကြားသိကောင်းတဲ့ဆက်ဆံရေးရှိပါတယ်။အရေးကြီးတာကကျွန်တော်တို့နှစ်နိုင်ငံကြားမှာအထူးဆက်ဆံရေးတရက်ရှိနေတယ်လို့အမေရိကန်နိုင်ငံဟာဗြိတိန်နိုင်ငံရဲ့အရေးကြီးဆုံးမဟာမိတ်နိုင်ငံဖြစ်နေပါလေ။အနာဂတ်မှာလည်းနိုင်ငံရေးစီးရေးအရအရေးကြီးဆုံးမဟာမိတ်ဖြစ်ဆက်ရှိနေဦးမှာပါ။ပရီဇင်နဲ့ပတ်သက်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းဝန်ကြီးချုပ်မေရဲ့ညှိနှိုင်းဆွေးနွေးမှုတွေကိုအတော်လေးဝေဖန်နေသူတယောက်ပါ။ဒါကြောင့်လည်းကျွန်တော်ဝန်ကြီးချုပ်ရာထူးကိုဝင်ပြိုင်ဖို့လုပ်နေတာဖြစ်ပါတယ်
။ဝါရှင်တန်ကိုရောက်နေတဲ့ဗြိတိန်နိုင်ငံကကွန်တွယ်ရေးဝန်ကြီးလီယမ်ဖောက်စ်ကတော့သမ္မတထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့ရှိလို့အဲ့ဒီဆွေးနွေးပွဲမှာဒီပေါက်ကြားမှုကိစ္စတောင်းပန်ပြန်လို့ဆိုပါတယ်။အဲ့ဒီဆွေးနွေးပွဲကိုဗြိတိန်သမ္မတကြီးတက်ရောက်မရောက်တော့မသိသေးပါဘူး။ဒီကနေ့မှာတော့အမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝီလ်ဘာရော့စ်ကလီယမ်ဖောက်စ်ရဲ့ဆွေးနွေးပွဲကိုရုတ်တရက်ဖြတ်သိမ်းလိုက်ပါတယ်။အကြောင်းကတော့ဒီစည်းဝေးကိုဗြိတိန်သားမကြီးလက်တက်ရောက်မှာဖြစ်လို့လို့ဆိုပါတယ်။ဝန်ကြီးချုပ်ထရီဇာမေကတော့သားမကြီးဒိုရက်ကိုအပြေးအဝထောက်ခံတယ်လို့တရားဝင်ထုတ်ဖော်ပြောကြားပေမဲ့ဗြိတိန်တာဝန်ရှိသူတချို့ကဒီပေါက်ကြားမှုကြောင့်သားမကြီးကိုအစားထိုးဖို့များတယ်လို့တိုးတိုးတိတ်တိတ်ပြောကြားနေကြပါတယ်။ဒီပေါက်ကြားမှုက British ကိုအားပေးထောက်ခံသူအစ္စဘယ်အိုကေရှော့ဆိုသူစီကိုပေါက်ကြားခဲ့တာဖြစ်ပါတယ်။သူကတခါတည်းရန်တရေတော်အလုပ်လုပ်ကန်တယ်လို့ British Party ခေါင်းဆောင်နိုင်ဂျာဖာရာရှ်နဲ့ယင်းဒီသူလည်းဖြစ်ပါတယ်။တာမကြီးဒိုရက်ကတော့ EU ဥရောပသမဂ္ဂကိုလိုလားသူအမကန်တူဦးဖြစ်ပြီးတချိန်က EU အခြေစိုက်ဘရက်ဆဲလ်မြို့မှာတာဝန်ထမ်းဆောင်ခဲ့မှုတူဖြစ်ကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြပြသွားတာပါရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 92m 30, 40, 48အပြင် ဒုတိယနိုင်ငံဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနှာစင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာတော့
အရင်ချင်းကတဲ့ညံချင်းဒါဒီစီကရီယာတော့မကောင်းနော်အဲ့ဒီခါကျတော့ဟိုရှိတုန်းကရေးပြီးဆိုတော့ဗျာကျွန်တော်တို့အများကြီးညီခဲ့ပါတယ်ဆိုတော့အဲ့ဒါမျိုးမဟုတ်တော့ဘူးအမှုတွေကမပေါ်ရဲစမှုကြီးလို့နေ
တယ်တန်ငယ်မလေးမှုတွေနဲ့ရက်တပ်ဖွဲ့ဝင်တွေရဲ့ဆွမ်းဆောင်ရင်နဲ့အထောက်ကြိုးပမ်းမှုတွေအကြောင်းဆွေးနွေးထားတဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းပြန်လည်ထုတ်လွှင့်မှုအစီအစဉ်ကိုအဲ့ဒီလိုနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြက်ကောက်နှုတ်စုစည်းတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်မြန်မာ economic zone reimagining as export hub to india ဆိုတဲ့ nikki online သတင်းစာကဆောင်းပါးတစ်စောင်ကိုပြောပြပေးပါဦးမယ်မြန်မာနိုင်ငံတောင်ပိုင်းမှာဂျပန်ရဲ့စီးပွားရေးအထူးဆုံးအစီအစဉ်တွေပြန်လည်စတင်တော့မယ်လို့အစချေထားပါတယ်မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးအရလွှမ်းမိုးချဲ့ထွင်ချိန်မှာအခုလိုစီးပွားရေးရုပ်ချီးတိုးတက်လာစေမဲ့စီမံကိန်းမျိုးကိုရည်ရွယ်တာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်ဂျပန်မြန်မာနဲ့ထိုင်သုံးနိုင်ငံဖက်ဆက်ဆောင်ရွက်နေတဲ့တဝဲအထူးစည်းဝါးရေးဆောင်စီမံကိန်းရဲ့အစီအစဉ်အသစ်ဟာထောက်ပံ့ပို့ဆောင်ရေးနဲ့စိတ်ကန်းတည်ဆောက်ရေးလုပ်ငန်းတွေနဲ့2030ကြာရင်ကုန်တင်ကုန်ချစိတ်ကန်းနဲ့အသေးစားဆက်မှုလုပ်ငန်းတွေကိုပါတည်ဆောက်သွားမယ်လို့ဆိုပါတယ်။မူလအစီအစဉ်မှာတော့အကြီးစားဆက်မှုလုပ်ငန်းတွေနဲ့ဓာတုဗေဒဆိုင်ရာစက်ရုံတွေကိုအဓိကထားခဲ့တာဖြစ်ပါတယ်။တရုတ်ရဲ့ကြောက်ဖြူအထူးစည်းဝါးရေးဆောင်စီမံကိန်းကြီးတစ်ခုပေါ်ပေါက်လာပြီးတဲ့နောက်အခုလိုအစီအစဉ်အပြောင်းလဲတွေဖြစ်လာတာပါ။ကြောက်ဖြူအထူးစည်းဝါးရေးဆောင်စီမံကိန်းမှာတရုတ်ကတည်ဆောက်နေတဲ့ကမ္ဘာတကွင်းလန်ဒန်စီမံကိန်းတွေကပိုက်လိုင်းတည်ဆောက်တဲ့လုပ်ငန်းတွေလည်းပါဝင်နေတာဖြစ်ပါတယ်။ဂျပန်အတွက်ကလည်းဒဝဲအထူးစီးပွားရေးဆောင်စီမံကိန်းဟာအရှေ့တောင်အာရှမှာသူ့ရဲ့လွှမ်းမိုးမှုကိုခိုင်မာအောင်တည်ဆောက်ဖို့အခွင့်အလမ်းတရအဖြစ်ယူဆထားတာဖြစ်ပါတယ်။ဒါ့အပြင်တိလဝါအထူးစီးပွားဆောင်ကိုလည်းအထောက်အကူပေးနေတဲ့အကြောင်းဆောင်းပါရှင်တက်ကရှိဆူဂျီရဲ့သတင်းဆောင်ပါကိုတော့ Nikki Online သတင်းမှဖတ်ရှုနိုင်ပါတယ်ရှင်။ ထိုင်းနိုင်ငံထုတ်ဘန်ကာပို့သတင်းစာတွေက Fight for Rights Not for Awards ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Editor အဘော်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံဖက်ချပူရီဒေတာက Ken Crunchan အမျိုးသားပန်းချံကိုကမ္ဘာအမွေအနှစ်အဖြစ်တည်မှတ်ပြုဖို့စီရင်တင်ထားတာကြောင့်အဲ့ဒီနေရာမှာနေနေကြတဲ့ကရင်တိုင်းရင်းသားတွေဟာလူအများရဲ့အာရုံစိုက်ခြင်းကိုခံလာရစေတယ်လို့အစချီထားပါတယ်။ UNESCO ရဲ့ကမ္ဘာအမွေအနှစ်ထိမ့်သိမ်းဆောက်ရှောက်ရေးကော်မတီအနေနဲ့2013ခုနှစ်ကလေးကကရန်ကရချန်အမျိုးသားပန်းချံကိုကမ္ဘာအမွေနှစ်စီရင်သွင်ရေးဆုံးဖြတ်ချက်နှောင့်နှေးနေခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာဟာမြန်မာပိုင်းမြင်နဲ့ညီစွန်းနေတယ်ဆိုပြီးမြန်မာဘက်ကတိုင်ထားသလိုအဲ့ဒီဒေသမှာနှစ်ပေါင်းများစွာနေထိုင်နေကြတဲ့တိုင်းရင်းသားတွေကလည်းထိုင်းနိုင်ငံဟာသူတို့ကိုအတိမတ်ပြုဖို့ပြက်ကွက်နေတဲ့အကြောင်းလက်မှတ်ထိုးပြီးတော့အယူခံတင်ထားပါတယ်။တကယ်တော့အဲ့ဒီဘန်ကလိုင်းဘွန်တစ်တော့ဟာမြန်မာနဲ့နယ်ချင်းထိစပ်နေပြီးမြန်မာအစိုးရကအကြမ်းဖက်နှိပ်ကွပ်နှင်ထုတ်ချင်းခံထားရတဲ့ကရင်တိုင်းရင်းသားတွေဟာအခုလိုကုလသမဂ္ဂစီမားကမ္ဘာအမွေအနှစ်ဖြစ်စရင်တင်မလျှောက်ထားခင်ကတည်းကအဲ့ဒီနေရာမှာမျိုးဆက်တွေနဲ့ချီပြီးတော့အခြေချနေထိုင်ခဲ့ကြတာဖြစ်ပါတယ်။ပန်းချံထိန်းသိမ်းရဲ့အရာရှိတွေဟာကရင်ရွာတွေကိုဝင်စီးခဲ့ကြပြီးအိမ်တွေ၊စပကြီးတွေနဲ့တခြားပိုင်ဆိုင်တဲ့ပစ္စည်းတွေကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ပြီးတော့အဲ့ဒီမှာနေနေတဲ့ကရင်ရွာသားတွေကိုမောင်းထုတ်ခဲ့ကြပါတယ်။2018ဇွန်လတည်းကတော့အုတ်ထုတ်ရေးဆိုင်ရာတရားရုံးကအမျိုးသားပန်းချံနေရာကနေပြောင်းရွှေ့ခံရသူတွေကိုရော်ကျေးပေးဖို့အမိန့်ချခဲ့ပါတယ်။ဒါဟာထိုင်းအစိုးရကကရင်တိုင်းရင်းသားတွေကိုအတိမတ်ပြုတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးကြိုဆိုကြပါတယ်။ဒါပေမဲ့ဌာနေပြန်ရေးဆိုတဲ့အယူခံကိုတော့အစိုးရကညှင်းပါတယ်။ အမျိုးသားတည်ရန်ဇာတ်နဲ့တပါဝတ်ပတ်ဝန်းကျင်ဆိုင်ရာအတွင်းရေးမှုချုပ်ကတော့ကယန်ဂရန်ချန်အမျိုးသားပန်းချီမှာနေထိုင်နေကြတဲ့ကယန်ရွာသားတွေအနေနဲ့တစ်တော်တွင်ကန့်သတ်နေရာတွေအတွင်းမှာနေထိုင်ဖို့အစိုးရကထောက်ပံ့ကူညီပေးထားတယ်ဆိုတာကိုယူနက်စကိုကိုရောက်နေတဲ့ထိုင်းဖွဲ့အနေနဲ့အမှတ်ခံချက်ပေးတင်ကြောင်းပြောပါတယ်။အခုလိုနားထောင်ကောင်းတဲ့ကြေညာချက်ကဘာမှရေးရပြတ်သားမှုမရှိ ထင်ရှားပါတယ်လို့ရေးသားထားတဲ့အရီတာအာဘော်ကိုဘန်ကောက်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်။ PO ရဲ့ဗုဒ္ဓဦးနဲ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးမှာပါရှင်။
ဒီမင်းကျင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါလေစာလုံးပေါင်းက20ဆိုတာကတော့ကနန်20ကိုဆိုလိုတာတော်ရရှင်များအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါလေမျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးရပတ်သက်လို့ George ဖူးပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိကျကျပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းတာဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Style နဲ့ခင်အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်။ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio တန်ဖန်ရော Video ဖိုင်ဖြစ်နေပါ VOE ရဲ့ Internet စာမျက်နှာမှာလေ့လာနိုင်ပါတယ်။ Website လိပ်စာက burmese.voenews.com ဖြစ်ပါတယ်ရှင်။အခုတော့ကိုဇော်ဝင်းလှိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
နော်ဒီရေးတဲ့လေလိုက်စီစဉ်ကကျူဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေးခွန်းထုတ်เสียအများပြရှိနေတဲ့ကိစ္စကိုဆွေးနွေးကြမှာပါထူးသဖြင့်တော့မကြသေးခင်ကနေပြည်တော်မှာဖြစ်သွားခဲ့တဲ့ Victoria လေးရဲ့တန်ငံမရေမှုအပါအဝင်တခြားမရေမှုတွေမှာကင်တွယ်ဖြစ်ရှင်းပုံတွေလည်းကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရှိနေမြောက်ကွန်ရက်ကအလူခွင့်ရေးရှင်နေကြီးဦးသိန်းတန်းဦးနောက်အင်းစိန်မြို့နယ်ကမြို့သားလွတ်တော်ကိုစလဲတော်ဆူဇန်နာလာလာဆိုးတို့ကိုဖိတ်ကြားထားပါတယ်ပထမဆုံးတော့ကျွန်တော်တို့နေပြည်တော်မှာဇွန်လ16ရက်နေ့ကဖြစ်သွားခဲ့တဲ့ဗစ်တိုးရီးယားလေးရဲ့တင်ငယ်မလေးမှုကြောင့်မဆွနေခင်ရတပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်မှာကင်တွယ်ပုံကိုပဲကျွန်တော်တို့အရင်ဆွနေကြပါလေဦးသိန်းတန်းဦးအရင်ဆွနေပေးစေကြပါလေခင်ဗျာရတပ်ဖွဲ့ရဲ့ရာဇဝတ်မှုတွေပေါ်ချင်းကပ်ပုံတွေဟာအားလုံးမဟုတ်ပေမဲ့အများစုဟာအတော်လေးဝေဖန်ထောက်ပြစရာဖြစ်နေတာဘာကြောင့်ပါလဲ
နှစ်ချက်ပေါ့ဗျာပြည့်ချက်ကတော့ capacity ပေါ့ရဲတပ်ဖွဲ့ရဲ့စွန်းအားပေါ့
ဒီစကရိယာပေါ့နော်အဲ့ခင်မီဘူးတော့တပညာအပိုင်းပေါ့နော်အပညာရဆရာအပိုင်းမှာတစ်ချက်ဒုတိယချက်ကလူညာဘဝညာရဲကဒီလူရှိရမှာတယောက်ဆိုကျွန်တော်တော့မယုံပါဘူးအဲ့ရဲတပ်ဖွဲ့အင်အားမတုံတော့ဘူးကြအဲ့ဒီအချိန်ဒီမှာခုနပြောလိုအရင်ချင်းလာတဲ့ဉာဏ်ဖြင့်ဒီစကရိယာနဲ့မကောက်နော်အဲ့ဒီခါကျတော့ဟိုရှိတုန်းကရဲတွေဆိုတော့ဗျာကျွန်တော်တို့အများကြီးကြီးခဲ့ပါတယ်ဆိုတော့အဲ့လိုမျိုးမဟုတ်တော့အခုကျတော့ဟိုအမှုတွေကမပေါ်ရဲစမှုကျလို့နေလူတွေကညာသူတို့ကအည်နေနဲ့အနေထားကြီးစိတ်ကျဉ်တဲ့ဆရာတိတ်ချိတယ်လို့ကျွန်တော်တော့မထင်ဘူးဗျာ
ဟုတ်ကဲ့ခင်ဗျကျွန်တော်အခုဆက်ပြီးတော့ဒေါက်ဆူဇန်နာလလဆိုးကိုလေးလိုက်မဖိတ်ခေါ်ချင်ပါနဲ့ခင်ဗျဒေါက်ဆူဇန်နာလလဆိုးဟာဒီလွတ်တော်အမှလည်းဖြစ်တယ်နောက်ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေရဲ့အခွင့်အရေးဆိုင်ရာကော်မတီမှလည်းတာဝန်ရှိတဲ့သူတူဖြစ်နေပြန်တော့အခုနေပြီးတော့မှဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့အမှုဟာလည်းအမျိုးသမီးလည်းဖြစ်တယ်ကလေးငယ်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒီကိစ္စမှာရဲတပ်ဖွဲ့ရဲ့ချစ်ကပ်ပုံကဘာတွေများလွှဲချော်နေသလဲဆိုလိုချင်တာကတော့လူမှုကွန်ရက်တွေမှာအများစုကရေးနေကြတာအခုတရားခံထိုးကြွခံရတယ်ဆိုတဲ့ပုံစံမျိုးရေးကြတာရှိတယ်နောက်ပြီးတော့စကတဲ့ကောအမှုကိုစပြီးဖော်ထုတ်ဖို့စူးစမ်းတဲ့နေရာမှာရတဖွဲ့ရဲ့ပြောဆိုမှုတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ထောက်ပြစရာတွေဖြစ်နေတော့ဒီကိစ္စမှာရောဆီယမရဲ့အမြင်ဘယ်လိုရှိသလဲအရင်ကြားပြရစေ
ဟုတ်ကဲ့ရဲတွေတော့လုံပုံကိုင်းပုံနောက်ပြီးတော့ဒင်းစာရှင်းလင်းပွဲမှာလည်းဖြေကြားပုံကိုပြည်သူတွေကလည်းအဲ့ဒါကိုအားရစေနိုင်မှုမရှိဘူးပေါ့နော်အများကြီးနေခွင့်နဲ့ပြက်မေးတာကိုလည်းတွေ့ရပါတယ်ဒါတော့စမတ်တင်နဲ့ပြမတော့အတွေ့အကြုံမဟုတ်ပါဘူးစမတော့လူတော်ကိုယ်စားလေးအနေနဲ့လည်းပဲ second balance ပေါ့နော်ဒီလုတ်တဲ့အခါမှာဒီရဲတပ်ဖွဲ့နဲ့ဆိုင်တဲ့မေးခွန်းတွေကိုလွတ်တော်မှာလည်းမေးခဲ့ပြီးပါတယ်ပေါ့နော်ဆိုတော့မေးခွန်းမေးတယ်ဖြေတယ်သို့တော်လည်းဟိုအဖြေကိုမရောက်ဘူးအဲ့လိုမျိုးပုံစံမျိုးတွေအများကြီးတွေ့ရတယ်ပေါ့နော်အခုတော့ဖြေရှင်းတဲ့ကိစ္စပေါ်မှာလည်းဒါအများပြည်သူကအားရစင်နမှုမရှိဘူးဆိုတာတော့ပေါ်နေပါပဲ
ဟုတ်ကဲ့ခင်ဗျဘာလို့ဆိုတော့အခုမှုကွင်းတွေမှာရေးကြတာရဲကိုတော့အားကိုးလို့မရတော့ဘူးလွတ်တော်မှတွေပဲကူကြပါအောင်ဆိုပြီးရေးကြတဲ့သူတွေလည်းရှိတယ်လေနောက်တစ်ခါတော်တော်ရှင်တယောက်ကလည်းကျွန်တော်တို့ရှိမှရေးထားတာလင်းလင်းဆိုတဲ့အကောင့်နဲ့ပေါ့ CID တဲ့မီဒီယာကနေပြီးတော့စုံစမ်းဖော်ထုတ်ပေးပါခင်ဗျာဆိုပြီးတော့သူကကွန်မန့်ရေးထားတာရှိပါတယ်ဆိုတော့လွတ်တော်အနေနဲ့ကောဒီကိစ္စမှာဘာများလုတ်ပေးနိုင်တာရှိပါတယ်ဒါမျိုးကိစ္စမျိုးမှာပေါ့နော်ဟိုလွတ်တော်ကဥပဒေပြဋ္ဌာန်းတာတော့ရှိတယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းပြီးမလိုက်နိုင်ရင်လည်းအလကားပဲဆိုတော့ဒီနေရာမှာလွတ်တော်ရဲ့အခန့်ကဏ္ဍဘယ်လိုများပါဝင်လို့ရနိုင်မလဲ
ဟုတ်ကဲ့ကျွန်မအနေနဲ့ကတော့အဲ့လိုမျိုးပေါ့နော်မိတ်ဆွေတွေကနေပြီးတော့ဟိုအခုညတောင်းတဲ့အခါနောက်ပြီးတော့ကျွန်မကအခုကတော့အမျိုးသမီးနဲ့ကလေးအခွင့်အရေးကော်မတီမှာတော့တာဝန်တော့မရှိတော့ပါဘူးသို့တော်လည်းအဲ့ဒီမြို့နယ်ကကိုစားပြုထားတဲ့ကိုစင်နဲ့တော့ကျွန်မအဆက်မပြတ်ပေါ့နော်ဆက်သွယ်ပြီးတော့မှသူသူ့ကိုလည်းအားပေးနေတဲ့ပေါ့နော်အဲ့လိုလှုပ်ဆောင်နေတာရှိပါတယ်ဟိုဥဖြိုးစရာတော့ပေါ့နော်သူရဲ့ဒီသက်ဆိုင်တဲ့ဟို constituency နဲ့ဆိုင်တဲ့အမှတ်ကသူလည်းပဲဟိုတော်တော်လေးတက်တဲဥဝင်လှုပ်ပေးနေရယ်ဆိုတာကိုသိရပါတယ်အာသို့တော်လည်းပေါ့နော်ဟိုအကြောင်းကြောင်းတော့အကြောင်းနေကြောင်းပေါ့နော်ကျွန်မတို့တိုင်းရိုင်းဟိုဝင်ရောက်ဆက်ဖက်လို့မရတဲ့အခြေအနေမျိုးမှလည်းရှိတယ်အဲတမအနေနဲ့ဒီအတွေ့အကြုံအရဆိုလို့ရှိရင်အဲတမရဲ့လက်ဆန္ဒနယ်မြေမှာကလေးတယောက်ပေါ့နော်အဲ့လိုပဲတက်ငယ်မတိန်ငါးနှစ်ကလေးလေးကိုဒီလိုမျိုးတက်ငယ်မတိန်ပြုကျင့်ခံရတဲ့အခါမှာဒီရဲတပ်ဖွဲ့ရဲ့လုံနီးကင်လေးကိုတမတိတ်ပြီးတော့ဟိုအဆင်မပြေလို့တမလွတ်တော်မှာမေးဘူးပါပဲအဲ့မှာဘာဖြစ်သွားလဲဆိုတော့တက်ငယ်မတိန်ကိုကျမကိုတိုင်တဲ့အခါမှာကျမရဲစခန်းမှာအမှုသွားဖွင့်လိုက်ပါလို့ပြောတဲ့အချိန်မှာပဲသူတို့သွားဖွင့်တယ်6နိုင်တိုင်နိုင်ပေါ့နော်အဲ့ကလေးလေးကိုခေါ်ထားပြီးတော့မေးခွန်းတွေတစ်ခုပြီးတစ်ခုမေးတယ်နောက်ဆုံးပေါ့သူတို့အနေနဲ့ကာယကံရှင်မိသားစုအနေနဲ့ခဏနိုင်လုံးလို့ဒါကျမကိုအကြောင်းစားလို့ကျမကလည်းပဲစခန်းကိုပေါ့နော်ဟောဘာကြောင့်အလောက်ကြာတာလဲလို့မေးတဲ့အခါမှာပေါ့နော်ဒီလိုမျိုးကလေးတယောက်ကိုမမေးအပ်တဲ့မေးခွန်းကိုထက်ထပ်တလေးလေး6နိုင်လုံးလုံးမေးတယ်မေးတဲ့လူကလည်းအမျိုးသားเนาะရဲအရာရှိဖြစ်နေရစသည်ဖြစ်ပါเนาะကျမအာလွတ်တော်မှာမေးလိုက်တယ်เนาะနောက်ပြီးတော့ကျမတခါလည်းမေးခွန်းပေါ့เนาะဒီရဲလှုပ်ထုံးလုံးကြီးတွေကိုเนาะဒီကျမရဲရာ sensitivity ရှိအောင်ပေါ့เนาะသင်တန်းပေးဖို့ပေါ့တခါလည်းမေးလိုက်တဲ့အခါမှာဒါကတော့လာဖြေတာပေါ့เนาะဒီတည်းရေးကတော့လာဖြေတယ်ဒီရဲတပ်ဖွဲ့တွေကိုလည်းသူတို့သင်တန်းနေပြနေပါတယ်နောက်ပြီးတော့ဒီအမျိုးသမီးရဲနေရာလည်းပဲခွန်းရရတိုင်းတော့မဲရှိရတဲ့အတွက်ကြောင့်ဒီလိုမျိုးပေါ့နော်ဒီကလေးနဲ့အမျိုးသမီးကိုမေးတဲ့အခါမှာအမျိုးသမီးရဲမေတွေပြပြဝဝမထားနိုင်ပါဘူးဆိုသူအဲ့လိုမျိုးဖြေသွားတယ်ဒါမဲ့ဟိုဒါကကျမတို့ကတော့ပြည်သူတွေရဲ့အတောင်ချင်ဟပ်ပြီးတော့ကျမတို့မေးရတယ်မေးခွန်းဖြစ်တယ်ဒါမဲ့ဖြေတာကတော့နော်ဒါသူတို့အပိုင်းဖြစ်တယ် ဟိုဒီပြန်ပြီးတော့ကြားရတဲ့ပြည်သူတွေကတော့ဒါရှင်နဲ့မရှိမရှိဆိုတာတော့ဒါအားလုံးသိပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဆရာမပြောတော့လို့ပါဒီလွတ်တော်မတ်တီအနေနဲ့ကူညီပေးပါအောင်ပါညာဆိုပြီးလူမှုကွန်ရက်မှာရေးတယ်ဆိုတာလည်းတကယ်တော့ကျွန်တော်ကစောစောကဟိုနာမည်ထုတ်မပြောချင်လို့ဦးဖြိုးစရာတော်ဦးတက်ရိုက်နာမည်တက်ပြီးတော့သူ့ရဲ့အကောင့်မှာရေးနေကြတဲ့ကွန်မန့်တွေကိုကျွန်တော်ကဆိုလိုချင်တာဖြစ်ပါတယ်။ဆရာမပြောလိုက်လို့ကျွန်တော်လည်းအခုနာမည်ထုတ်ပြောလိုက်တာ
။လုတ်ပေးနေပါတယ်။
ဟုတ်ကဲ့
။သူအနောက်ကနေပေါ့နော်။
ခုရှိတာဟုတ
်။စင်ဆက်မပြတ်ပေါ့။ဒီရဲရဲစခန်းလည်းသူဖုန်းနေပါရဲ့ဆက်နော်ဒီကိုယ်တိုင်လုတ်ပေးနေတယ်လို့ကျွန်တော်တို့သိရပါတယ်
။ဟုတ်ကဲ့။ဦးဖြိုးစရာတော်ကတော့ဒီကိစ္စမှာဒီဟိုဗီတိုရီယာလေးမှုမှာသူကတက်ရိုက်တက်ဆန်နေတဲ့လွတ်တော်နေမြေကဟိုလွတ်တော်ကိုယ်စားလှယ်ပေါ့နော်ဒါပေမဲ့ဆ ्याम မဆိုတော့ပြောခဲ့လို့ဆ ्याम မနေနေမှာဖြစ်တဲ့ကိစ္စမှာကောဟိုတာဝန်ရှိတဲ့သူတွေလွတ်တော်မှာခေါ်ယူမေးမြန်းတယ်အမေကွန်းထုတ်တယ်ဆိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကောဆိုလိုချင်တာကတာဝန်ကျေအောင်မလုပ်တဲ့သူဒါမှမဟုတ်လို့ရှိရင်လည်းအမှုမှာမပေါ်အောင်ဟိုပေါ့တစိုးလက်ဆောင်ယူပြီးတော့လုပ်တဲ့ရဲရရှိရှိတဲ့ဆိုရင်ချက်ချင်းအရေးယူတာအပြစ်ပေးတာမျိုးယာတို့ကဖြုတ်ချတာမျိုးလုပ်လို့မရနိုင်ဘူးလားလွတ်တော်အနေနဲ့အဲ့လောက်ထိဆန့်ရှင်လုပ်လို့ရတဲ့ပုံစံမျိုးမရှိဘူးလားဆ ्याम မ
အဲ့ကတော့ဟိုစပေါ့နော်ဒါတော့အားလုံးဒီတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတော့ကျွန်မသိပြီးတော့ခြုံငုံပြီးတော့ပြောလို့မရပါနဲ့ကျွန်မရဲ့ constituency ပေါ့နော်ကျွန်မရဲ့မဲဆန္ဒနယ်မြေမှာဖြစ်တဲ့ကိစ္စလေးတွေတော့ကျွန်မဥပမာပေးလို့ရပါတယ်ဥမာအပြင်ကျွန်မရဲ့ဒီမဲဆန္ဒနယ်မြေမှာရှိတဲ့ရဲအရာရှိတယောက်ကဒီမျိုးဟိုတာဝန်ထမ်းဆောင်တဲ့အခါမှာပေါ့နော်ဒီသတ္တကိုယ်စင်နဲ့ပူပေါင်းမှုမရှိတဲ့အခါမှာကျွန်မတို့အနေနဲ့အချက်ကိုတင်ပြတဲ့အခါမှာဟိုအရေးယူမှုတွေတော့ရှိပါတယ်ဟုတ်ကဲ့အရေးယူပေးတာတွေတော့ကျွန်မတို့တွေ့ကြုံခဲ့ရပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆရာမကျေးဇူးတင်ပါဆရာဦးတင်တန်းဦးဘက်ကိုကျွန်တော်တစ်ဖက်ပြန်လဲကြည့်ပါတယ်ဆရာတို့ဒီဟိုရှင်းနေတဲ့ကွန်ရက်ကလည်းတင်ကြားချက်ထုတ်ထားတယ်ဒီကိစ္စဒီဗီတိုရီယာလေးအမှုပေါ့နော်မအမှုမှပေါ်ပေါ်ရေးအတွက်ဆရာတို့အနေနဲ့စိုးရိမ်မှုရှိတယ်အနည်းကလည်းအများအားစောင့်ကြည့်နေမယ်ပြီးတော့လိုအပ်လို့ရှိရင်နိုင်ငံတကာအော်ဥပဒေပညာရှင်အသင်းတွေကွန်ရက်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောပါတယ်ဆရာ။ဆရာတို့အခုဘယ်အတိုင်းအတာအထိကူညီပါဝင်မှုရှိနေပြီလဲ။ဒါမှမဟုတ်စောင့်ကြည့်နေတဲ့အနေအထားပဲလား။ဘာတွေများလုပ်ပေးလို့ရနိုင်မလဲ။အခုကဟိုဆရာတို့လည်းကြားတဲ့အတိုင်းပဲဟိုတရားခံအစ်စ်ကိုဖမ်းမိတယ်မမိဘူးဆိုတာနောက်ပိုင်းမှာမေကွန်းထုတ်ရမယ့်ကိစ္စဖြစ်နေတော့အခုလောလောဆယ်သွားနေတဲ့အမှုလမ်းကြောင်းကိုကမေကွန်းထုတ်ဆရာကြီးအများကြီးဖြစ်နေတော့လေ
။ဟုတ်ကဲ့ဗျာ။ဟိုအခုပထမဆုံးကျွန်တော်တို့စတင်လုပ်နေတာတော့ဒီညချက်ထုတ်ပြီးတော့ကျလို့မြန်မာနိုင်ငံရှိနေအပင်တော့နော်ဒီတော်စုရှိနေအပင်နော်မြန်မာနိုင်ငံရှိနေကကွန်ရက်တော့ဒါကအိုင်လန်တို့အားလုံးပေါင်းပြီးတော့ဟိုကျွန်တော်တို့ကုသလေတွေတွေ့ဖို့ရှိတယ်နောက်အခုလောလောဆယ်ပါဟိုဒီဆွဆွဲခါတဲ့ဒီဘက်ကနေပြီးတော့ကျွန်တော်တို့အိုင်လန်ကရှိနေဥက္ကမောင်တော်တာဝန်ခံပြီးတော့လိုက်ပါဆောင်ရမှာဖြစ်ပါတယ်ဒါကျွန်တော်တို့အမှုမှာဟိုတရားခံအစ်စ်ဘယ်သူလဲပေါ့နော်အဲ့တော့ကျွန်တော်ဒီမှာတွေ့ရတဲ့အချက်ပါကျွန်တော်လုပ်နိုင်တဲ့အချက်ကဒီအချက်ကတော့ကျွန်တော်ဒီညရက်ထုတ်ပြီးတော့မှုပြစ်စင်တဲ့ဘက်ကလို့ပြောတာပေါ့ဗျာပြစ်စင်တဲ့ကမြန်မာနိုင်ငံရက်တပ်ဖွဲ့ကထုတ်သွားတဲ့အပေါ်မှာဖြစ်စဉ်တချို့အရာတွေကအငင်းပွားစရာတွေဖြစ်နေတာကျွန်တော်တို့မှာ2023ခုနှစ်တရားရုံးများမတင်ခင်နေဘူးလို့ပြောရှိတယ်ကွန်တက်မှာကုတ်ဆိုနော်အဲ့တော့တရားရုံးမှာစစ်ဆေးဆောင်ရင်းနေကြပြုပါဘယ်သူကတော့တရားခံပဲဘယ်သူကမလုပ်သွားတာပဲလို့ကျွန်တော်တို့ပြောလို့မရဘူးဗျမစင်ထုတ်နေရှိပါရှိရတဲ့ဒီမှာတော့တန်မြတ်ဖြစ်တဲ့လူကဘယ်သူကတော်သူကတန်တရားအဖြစ်တိုင်ဆုံးသူဖြစ်တယ်ဘာထောက်သားတွေရှိတယ်ဒါတွေကတော့ဆုံးဖြတ်မှာတရားရုံးမှာပေါ့ဗျာအဲ့လိုတော့အမှအခုကတော့ကျွန်တော်တို့အကြမကြဘူးတရားခံပါလို့ပြောထားတဲ့အခြေအနေရှိတဲ့အခါကျတော့တရားခံရဲ့ ICCD ရပေါ့ဗျာအဒီဆိုင်ရာကျွန်တော်တို့ဒီလူမှုရေးနဲ့နိုင်ငံရေးစာချုပ်ဆိုင်ရာခွင့်ပြုလို့ရှိတာလေအဲ့ဒါတွေထိတိုက်တယ်လို့ဟိုအငင်းပွားဖွယ်ဖြစ်တယ်ပေါ့ဗျာအငင်းပွားစရာလို့ကျွန်တော်တို့ပြောပါဦးအငင်းပွားစရာဖြစ်တယ်အဲ့ဒီအချက်တွေပါကျွန်တော်တို့ထိန်းသိမ်းစောင့်ရှောက်မှာအမှုမှန်ပေါ်မှာပေါ့ဗျာစတဲ့အနားကျောင်းကဒီကောင်မဲလို့ပြောတယ်လွဲသွားတယ
်ဟုတ်ကဲ့
အဲ့ဒီတစ်ချက်ပေါ့နောက်တစ်ချက်ကတော့ဒီအနေနဲ့ပတ်သက်လို့ကျွန်တော်တို့ဒီခိုးတောင်ချင်းလူသားမှုပါဝင်းနေသောကိစ္စမှာလည်းပြဿနာတွေအများကြီးတက်ခဲ့တော့ဒီအကြီးကကျွန်တော်တို့ဒီမှာဘယ်လောက်ထိပြကြအောင်လုပ်နိုင်တယ်လဲဘယ်လိုအချိန်မှယူတယ်လဲဘယ်လိုနည်းစနစ်နဲ့လုပ်လဲဆိုတော့ကျွန်တော်တို့ကဟိုတိုင်းရကျွန်တော်တို့ဘာတွေ့ကြုံမရှိပါဘူးကျွန်တော်တို့ဒီအထူးသဖြင့်ထိုင်းနိုင်ငံကမိတ်ဆွေရှေ့နေတွေနဲ့ဥပောင်မျိုးကတော့လည်းပါပါပါအဲ့ကကျွန်တော်တို့ဒီအဲ့တော့အဲ့လိုတွေ့ရအခုဒီမှာဒီကစစ်ဆေးဆောင်ရတဲ့ဒီစနစ်တွေကမှန်ကန်မှုရှိမရှိပြီးတော့တက်ကိုကျွန်တော်တို့စောင့်ကြည့်ဖို့ပြင်ဆင်နေပြီဖြစ်ပါ
ဟုတ်ကဲ့ဥဒေတောင်ကျေးဇူးတင်ပါခင်ဗျာကျွန်တော်အခုတော်ရရှင်တူလေလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဇော်လေလိုင်းပေါ်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့အော်ကျွန်တော်တို့ကအခုကပြောနေကြဟုတ်ကဲ့ဟုတ်ကဲ့အော်ဆိုတော့အခုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုရှိဘူးဆိုတော့တော့ရှောက်ပြောလာကြတော့လေအခုဒီကိစ္စမှာလည်းတရားဥပဒေစိုးမိုးမှုမရှိတဲ့နေရာမှာတရားဥပဒေစိုးမိုးမှုရှိဖို့အတွက်ကျွန်တော်တို့ကပြောရသလိုဖြစ်နေတော့တခုခုများလွဲနေသလားလို့ဒီခုလွတ်တော်အမတ်တွေရှင်းနေတယ်ရှင်းနေတဲ့နေရာဒီဆွေးနွေးပွဲမှာရှင်းနေတော့ကိုယ်စော်လည်းဝင်ဆွေးနွေးပြပါအောင်တရားဥပဒေစိုးမိုးရေးကိစ္စကဘယ်လောက်ထိများမြန်မာနိုင်ငံဟာအားနည်းချက်တွေရှိနေသလဲ
ဟုတ်ကဲ့ပါခင်ဗျ
နာကူရောဝန်နိုင်ပြောလို့ပါပဲကျွန်တော်တို့ကပထမဆုံးဥပဒေမရှိတဲ့အတိုင်းဒီမှာဥပဒေကြောင့်ပြောရတာဥပဒေနဲ့ရည်ရလားဆိုတဲ့မျိုးကိုအရင်ထောက်ရမလို့ဖြစ်တယ်ဆိုတာနော်ကျွန်တော်တို့တစ်ခုချင်းကြည့်လို့ရှိရင်ခုနကဒီလိုဒီလိုရလေးအမှုနဲ့ဖြစ်နေတာတတ်တဲ့ဆိုတော့ဟိုရဲပိုင်းကိုလည်းကြည့်လို့ရှိရင်ကျွန်တော်တို့ရဲဒီဘာလုပ်တတ်တယ်လဲဆိုတဲ့ကိစ္စပေါ့နော်ကျွန်တော်တို့မကြသေးခင်ကမှလွတ်လာတဲ့ဒီရဲမျိုးအဲမိုးရနိုင်ဆိုလို့ရှိရင်ဟလာကိုယ်အလုံးနဲ့ကိုကျော်စုအမှုမှာဟလာရဲကနေစင်ဖမ်းပါလေလို့ဟလာအမှုစင်ဖမ်းတယ်လို့ပြောပေမှုတွေကဒါတက်လို့ဖြစ်ပြတ်ပေါ့နော်ပြင်ကြရတဲ့အဖြစ်ပြက
်
ဒါရဲဒီအပိုင်းပေါ့နော်အမှုဆွဲတင်နေရဲဒီအပိုင်းအဲနောက်တစ်ပိုင်းကတော့တရားရုံးနေရဲအပိုင်းပေါ့ခင်ဗျတရားရုံးနေအပိုင်းတော့ဒီမှာဟိုကိုအောင်ရဲသူအမှုကိုကြည့်ရအောင်နော်ကျွန်တော်ကိုအောင်ရဲသူအမှုဆိုလို့ရှိရင်ဟလာဟိုတရားခံတွေကိုလွတ်လိုက်ပြီးတော့မှဟလာမတိမကန်းနေဖြစ်ပြီးတော့မှအခုတခါပြန်ရှိပါ냐အစားကြီးဖြစ်နော်ဥရိယာကြီးတွေဖန်ပါ냐ဆိုတဲ့အပိုင်းဖြစ်ရတာဒါမကြသေးဘူးပေါ့နော်လက်တလို့ဖြစ်တဲ့ဖြစ်ရပြီပေါ့နော်ဒါရေအပိုင်းတရားဝန်ပိုင်းနောက်တစ်ခုကဘလောက်တောင်ဝင်ဖြစ်လဲဆိုတော့ဒါလည်းမကြသေးပါဘူးဟလာဟိုနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကနေဒီတရားမဝင်လို့ကြေညာထားတဲ့အဖွဲ့ကိုဟလာဝန်ကြီးဌာနနဲ့တရားဝန်ကြီးဌာနနဲ့အဖွဲ့ကစီမံနေရနော်စီမံတော့အဲ့ဒါဟိုမဟာနာစုံရဲ့ကိုစံ့ညာရောက်တယ်ဆိုပြီးတော့သူတာဝန်အရင်းမိဌာနဒီနေ့ထုတ်ရတဲ့အဖြစ်လေဖြစ်တယ်ကကျွန်တော်တို့တိုင်းကြီးရဲ့ဥပဒေအခြေအနေကတော့တိတိအများကြီးပြောရမှာမရှိပါဘူးနော်နေပေပေါင်းစုံမှာလားဥပဒေကိုကံပြင်ချင်ရသူတွေရောဒါတွေရောဘယ်ကအလိုလိုကျိုးဖြစ်နေတာရောအမှန်ထင်ရှားပါတယ်ခင်ဗျာဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ကျေးဇူးတင်ပါတယ်အဲ့တော့ဦးသိန်းတောင်းဦးရေဆိုတော့တရားဥပဒေစိုးမိုးရေးကျွန်တော်တို့ခက်နည်းနည်းခက်အချင်းချင်းလေးဆွေးနွေးကြအောင်တရားဥပဒေစိုးမိုးမှာစောစောအလိုပြောခဲ့တဲ့အစဉ်အဆက်ကျွန်တော်တို့မကြသေးခင်ပူပူနွေးနွေးဖြစ်သွားတဲ့ကိစ္စတွေကလည်းရှိတယ်ဆိုတော့ဒါတွေကဟိုဟိုတန်တရာပေါ်တန်တရာတွေထပ်ပြီးဆင့်စရာတွေဖြစ်လာနေတော့ဒီအမှုကိုအမှုမှန်ပေါ်ပေါ်ရေးကိစ္စမှာရဲဘက်ကအခုပြောနေတာဟာအထူးသဖြင့်အခရာကျတယ်လို့ဖြစ်နေတော့အသင်းသားရှင်းလင်းပွဲကိစ္စအနောက်ကိုင်းကန်ဒီကြောင်းဘက်ကပြောတဲ့ကိစ္စတွေဟာရှင်းအောင်မညီဘူးဆိုပြီးတော့ပြောနေကြတော့ဒီဟာကိုပေါ်ပေါက်ဖို့ဟာကဟိုလွယ်လွယ်နဲ့ဖြစ်ပါမလားနောက်ပြီးတော့ကျွန်တော်တို့ကြားနေကြရတာဟုတ်ချင်မှလည်းဟုတ်မှာပေါ့နော်နောက်ွယ်မှာဒီအကြောင်းကိုဘယ်သူကပိုင်နေလူကြီးတွေကပိုင်နေဘယ်ဘယ်အကောင်ကပိုင်နေဆိုတာမျိုးတွေပြောနေကြတော့ဒါတွေကအမှုမှန်ပေါ်ပေါ်ရေးကိုအဟန္တာဖြစ်စေသလားရဲပြောခဲ့တဲ့သင်္သာရှင်းလင်းပွဲဟာတွေကရောဆိုတော့ဆရာတို့ statement ထဲမှာလည်းကြေညာထားတာရှိပါထည့်ထားတာရှိပါတယ်အမှုမှန်ပေါ်ပေါ်ရေးကိုမလိုလားအပ်တဲ့ပုံတွေများထွက်နေသလား
ဟုတ်တယ်ဗျာကျွန်တော်တို့ကအဲ့ဒါကိုအချက်တော့ကျွန်တော်တို့တိုင်းပြည်မှာကိုဒါခုမှမဟုတ်ပါဘူးဒီမကြခဏတဏ္ဍာရှင်နေပွဲတွေမှာအဲ့ဒီတိုင်းပြောလို့ရှိပါတယ်။ဝါလုံးတော်မှုတွေကလည်းဒီတိုင်းပါပဲ။အဲသူတို့တဏ္ဍာရှင်နာကိုလက်ခံလို့ရှိရင်ထောင်ချရမယ်ကြည့်တော့လေ။ဟိုတရားကြီးမှာစစ်စရာကြီးမလို့။ဟာအဲ့ဒီလူအပေါင်မျိုးတွေပဲဖြစ်တယ်။တကယ်တော့ဒါတရားကြီးမှာစီရင်ဆုံးဖြတ်မယ်ကိစ္စရော။အာအဂရီလိုက်စားမှုကအဲ့ဒီတိုင်းအဂရီကိုဖုတ်ပြလို့ရှိရင်ဟာသူတို့စုံမ်းတွေ့ရှိတဲ့ပေါ်ပေါက်ကျက်ရတရားဆွဲတာဆိုပြစ်သေးရုံနဲ့ကြံ့နေ။ဒါမျိုးတွေဖြစ်တယ်။တော့အဲ့ဒါလမ်းကြောင်းမကောင်းဘူးပေါ့ဗျာ။တရားသူကြီးကအတော်တီတီချောက်မှတ်တဲ့တရားသူကြီးကမှရက်ခံနိုင်မှာ။နောက်ဦးကျက်ကခေါင်းထဲဝင်သွားပြီဒီပြောတဲ့အချက်တွေအတော့သူ့ခေါင်းထဲမှာ black မရှိဘူးပေါ့နော်ဒါဒီဘက်မှာ black ဆွသွားပြီအစွဲပါသွားပြီအဲ့လိုမဖြစ်ဘူးနောက်တစ်ခါခုနလိုပဲဗျာရုံရောက်တဲ့အခါကျတော့ကျွန်တော်တို့ကတွေ့ရအောင်ပါတွေ့အောင်ဆိုတော့တက်တေတောက်တာဘာတွေပြင်းနေဘယ်လိုတွေလုံတာလဲဆိုတော့အချက်မျိုးတွေပေါ့ဒါတောင်မှလူလူကကုထူကုထားနဲ့ပါလာတဲ့အမှုလို့ပြောလို့ဒါတော့ဖြစ်တာပေါ့နော်လူလူရဲ့တာဝန်ယူမှုတာဝန်ခံမှုကတော့ဒီတာဝန်ရှိတဲ့လူတွေအများကြီးတာတယ်လို့ကျွန်တော်တို့ပြောရမှာပဲဒီရတဲ့ဆိုမှုဒီအောင်ရဲတဲ့မှုဒီဖြစ်ခဲ့တဲ့ကိစ္စတွေမှာသူတို့ဆုံးမလည်းလို့ချင်း၅လောင်းပြန်မပေါ်ဘူးဟိုဒီတန်နဲ့ချီတဲ့ကားတွေမနက်ပါဖို့တွေပဲလားဘယ်သူကပိုင်ရှင်ပဲဆိုတော့ဒါမျိုးတွေကျွန်တော်မန်းလေးနဲ့ဖြစ်နေတာပဲဒီတိုင်းတိုင်းပဲဟိုကျွန်တော်တို့ဒီအကျန်းဖက်ပြီးတော့ဈေးကျွာပြီးတော့ဟိုတေးလျန်သေးတွေကခလေးတွေဒါနဲ့ခုတ်ကြတာဘာမှဆုံးမလည်းမပေါ်လည်းမပေါ်နိုင်ဘူးလူအနေထားမျိုးတွေမှာကာယကံရှင်တွေကကိုတူကိုထလုပ်နေရတဲ့အခြေအနေမှာဒီအမှုကစိုးရင်ပွဲရကောင်းပါတယ်ကျွန်တော်တို့ဒါကဝိုင်းဝင်းပြီးတော့ဥရိပညာနဲ့ပတ်သက်တဲ့အတိုင်းဝင်အဖွဲ့အစည်းတွေကအတိုင်းငယ်ချင်းတွေရောပါဝင်ပတ်သက်တဲ့ဒီပါလို့ကြီးကြီးလေးကပါကျွန်တော်တို့အမှန်ကိုရောက်နိုင်လိမ့်မယ်လို့ကျွန်တော်ထင်နေရ
ဟုတ်ကဲ့ဗျာဒီကိစ္စကလည်းလူတူကသာစိတ်ဝင်တစားနဲ့အခုလိုမျိုးတနင်္ဂနွေလုံးအတိုင်းတာနဲ့အုံအုံကျဲကျဲဝင်ပါမလားဘူးဆိုရင်ဟိုမတိမတာပျောက်ကွယ်သွားမဲ့သဘောရှိတာပေါ့ဆိုတော့ဟိုကျွန်တော်သိချင်တာကဒီအမှုသွားအမှုလာမှာခတ်တူလေးဥတင်တောင်းဖြစ်ပေးပါဦးကာယကံရှင်ဟိုခံလိုက်ရတဲ့ကာယကံရှင်နဲ့ကလေးမလေးပြောဗီတိုရီယာလေးပြောနေတဲ့ကိုကိုညီညီဆိုတဲ့နှစ်ယောက်ကတွေ့ပြီးစစ်စစ်အဲ့လိုမျိုးရဲရှိမှတွေ့ပေးတာမျိုးဒါမှမဟုတ်လေမျက်နှာချင်းဆိုင်တွေ့ပြီးမေးခွန်းမေးတာမျိုးပါ냐လုတ်ပေးတဲ့အလေးအထားများရှိသလားဒီကိစ္စမှမဟုတ်ပါဘူးတခြားကိစ္စတွေမှာရော
ကျွန်တော်တို့မှာရဲမှာပေါ့နော်ဒီရာဇဝတ်ကျင်းထုံးမှာလည်းရှိတယ် identification break ပေါ့ရှိတယ်လူစီတန်းကြတယ်လူစီတန်းကြလို့ရတယ်ကိုကိုဘသူလဲပေါ့ဗျာအဖေရဲ့ကိုကိုခေါ်တယ်ဆိုတော့ကျွန်တော်အံ့ဖွယ်တူးတာပါပဲဗျာကြားရတာပေါ့နော်သ ဒီကလေးရထူးခြားချက်လို့ပြောတော့အဲ့ဒီထူးခြားချက်ကလည်းဘယ်ရသိထားတယ်မသိဘူးနော်အဲ့လိုမျိုးအချက်တွေပေါ့ဗျာနောက်တစ်ခါဟိုလက်နဲ့မတော်မတရားပြုလို့ abuse လုပ်တဲ့အခါမှာစပန်းတွေ့တယ်အလွန်ထူးခြားတယ်သူကခင်းနဲ့စာအုပ်ထည့်လိုက်တဲ့ဖြစ်ပြမျိုးတွေပေါ့ဒါမဲ့အခုတော့ရှိတာပေါ့ဒီကျွန်တော်တို့တိုင်းကြီးကဟိုဟာဆိုက်ကယ်စီးသွားတဲ့နေပြန်တိုက်လို့ပြေခါတဲ့တိုင်းကြီးဆိုတဲ့အခါကျတော့ဟိုဒါလည်းသိတော့
ဒါလည်းဟုတ်တာ
ပြောရမယ်ဒီကမျိုးဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ပါတယ်ဦးတင်တာကျွန်တော်ကိုစောတစ်ဖက်အလက်ပေးချင်ပါတယ်ကိုယ်စားကပြည်သူတယောက်အနေနဲ့ဒီအမှုမှာဒါမှမဟုတ်လေတခြားဒီရာဇဝမှုတွေမှာအရေးရဲ့ကံကြွယ်ပုံဘလို့ပြောင်းလဲတာမျိုးမြင်ကျင်ပါသလဲခတ်တူတူလေးပြောပြပါခင်ဗျာ
ရေးရတော့ဗျာအမှန်တော့ဒီမူရီဒီနိုင်ငံမှာရှိတဲ့ဒေမူဖြစ်ရင်တော့အတော်မှုပေါ့ဒါပေမဲ့တောင်းကြည့်ချင်အုပ်တွေအောက်မှာတော့အဲ့ဒါကကျွန်တော်တို့ဘလို့မှစိတ်ကြီးရင်ပြောလို့လို့မရဘူးခင်ဗျာကျွန်တော်ဒီမူရီရမှာကိုဖြစ်မှာပါခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဦးလည်းကျွန်တော်အလားတူမိကုံမျိုးမေးချင်ပါတယ်ဦးသိန်းတန်းဦးအောင်ရှင်းနေတူအနေနဲ့ဒီအမှုမှာပေါ့ဘလို့ဟိုကင်တွေသွားဖို့ဟိုမြင်ကျင်ပါတယ်ဟိုဦးတင်တောင်တို့စောင့်ကြည့်နေတာပေါ့နိုင်ငံတကာဖွဲ့စည်းရေးပူးပေါင်းလှုပ်ဆောင်တာတက္ကနာပေါ့နော်ရှင်းနေတူဦးနေနဲ့ရောအမှုသွားအမှုလာရဘလို့ဖြစ်စေချင်ပါလဲ
ဟိုတာဝင်တိတိပေါ့ဗျာနော်တာဝင်တိတိကျွန်တော်သစ္စာရှိရှိသူတို့ဒီပြေးထားတဲ့အတိုင်းပေါ့ဗျာဟိုတခုတည်းရှိပါတယ်သူတို့ကဟိုတစ်ဖက်ကဖိအားပေးကြီးတဲ့ခါကျကျုံညာဆွဲပြတာမျိုးဖြစ်မှလည်းကျွန်တော်ကြောက်တယ်ဗျာနော်အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အမှန်တရားကိုတတ်တိရှိရှိနေပေါ့ဗျာဒလူတွေတွေ့တယ်ဒလူခက်ခဲတွေရှိတယ်ဒါမျိုးတော့တမန်ရဖြစ်ပေါ်ရှိတာဆိုတော့အမှန်တိုင်းတင်ကြစီချင်တယ်ဗျာကျွန်တော်နော
်ဟုတ်ကဲ့
ဒီအခါရရင်ပြီးတော့လုပ်တာမျိုးကျွန်တော်လက်မခံဘူး
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဒေါ်ဆူဇာနာလောလာဆိုတော့ခင်ဗျာဒီကိစ္စကကျွန်တော်တို့ရှင်းပြရမယ်ဆိုရင်တော့ဒီအမှုဟိုဟာ test case လို့မျိုးပုံစံဖြစ်နေတာ哦တကယ်တရားခံအစ်စ်အမှန်ကိုဖော်ထုတ်ပြီးအရေးယူနိုင်အောင်ရဲအနေနဲ့လုပ်ပြရတဲ့ပုံစံမျိုးနမူနာပုံစံလို့ဖြစ်နေတော့ဆရာမအနေနဲ့ရောဘယ်လိုပုံစံမြင်ကျင်ပါလဲနောက်ဆုံးခတ်တူလေးပြောပြပါဦး
ဟုတ်ကဲ့ကျမအနေနဲ့ကတော့ကျမတို့ပြောနေဒီရဲတပ်ဖွဲ့ပြန်လဲပြုပြင်ရေးအဲ့ဒါလေးကိုတော့လုပ်ရမယ်လုပ်တော့လဲလုပ်နေပါတယ်အရင်ဆိုရခစ်ဆက်ဆက်ကြတယ်ရပါတော့ဒီလိုမျိုးအလူရှင်နိုင်ငံတွေနဲ့ဒီအော်စတြေးလျဒီတင်နန်းပေးတာလေးနော်ဥရောပတင်နန်းပေးတာလေးအဲ့ဒါလေး EU ကနေပြောထောက်ပံ့တာအဲ့ဒါလေးလဲလုပ်နေပါတယ်နော်ဟိုဆိုတော့ဟိုလုပ်တာလဲကျမထင်တယ်လေလိုအပ်မှုလဲရှိနေပါသေးတယ်ခုနကဒီဝင်ရောက်ချင်းတွေကိုအောင်ပြောသလိုပေါ့နော်နောက်ဆုံးတော့လဲဒီ2008ဖွဲ့စည်းပုံခြေလှမ်းဥပဒေမှာပဲတွားပြီးထိတ်ဆုံးနေတယ်လို့ဖြစ်တာပေါ့နော်အဲ့ဒါအဲ့ဒီအဖြစ်ကိုကျမတို့စဉ်းစားမှာဖြစ်ပါတယ
်ဟုတ်ကဲ့အပါဝင်စနစ်ကြတဲ့ဆရာဦးသိန်းတန်းဦးရောဒေါ်ဆူဇနာလလဆိုရောကျေးဇူးအများကြီးပါတယ်ခင်ဗျာတော်ရရှင်ရောစာနဲ့ရေးပြီးစနစ်ကြတဲ့သူတွေလည်းအထူးကျေးဇူးတင်ရှိပါတယ်နော
်ကိုစားဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းစုနေကန်ကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါလေရှင်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်အခုမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ဖင်မျိုးသက်ကပြောပြပေးပါမယ်ရှင်
2018မှာအမေရိကန်ပြည်တော်စုမှာလူစုလိုက်ပြုံးလိုက်တပ်ဖြတ်တိုက်ခိုက်မှုအလုံးရဲ့၃ပုံ၂ပုံဟာစိတ်ကျမ်းမာရေးချို့ယွင်းနေသူတွေတိုက်ခိုက်မှုဖြစ်ကြောင်း NTAC ကအမေရိကန်နိုင်ငံတွင်ချင်းချောက်မှုဆိုင်ရာအကဲဖြတ်တဲ့ဌာနရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစိုးရခံစားသက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့ Twitter အကောင့်မှာဝေဖန်သူတွေကိုနှုတ်ပိတ်အောင်လုပ်ထားလို့မရကြောင်းနဲ့ဒီလူတွေကို block လုပ်ထားတားမြစ်တာဟာအခြေခံဥပဒေပါလွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်ရာရောက်တယ်လို့ပြည်တော်စုအယူခံတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်လောက်ကကလေးတငယ်လင်ကုန်ကူးမှုဆိုင်ရာနဲ့ပတ်သက်ပြီးဘီလီယံနာတထေးကြီး Jeffrey Epstein ပေါ်မှာတက်တာတဲ့ပြစ်ဒဏ်ပေးဖို့အဲ့ဒီချင်းက Florida ပြည်နယ်ဘ ਹੁ အစိုးရရှိနေဖြစ်တဲ့လက်ရှိအလုသမားဝန်ကြီး Alexandra Acosta ကသဘောတူခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump က "तू आ ဒီကိစ္စကိုတည်တည်ချာချာလေးလာစီးဆက်သွားမယ်"လို့အင်ကာနေမှာပြောကြားလိုက်ပါတယ်။ရိုဟင်ဂျာရေနေရပြန်ရေးအတွက်ရေရှည်အဖြစ်ရှာရမှာရခိုင်ရေးကုလသမဂ္ဂတွင်းမှုချုပ်ဟောင်းကော်ဖီအန်နိုင်အချံပေးကော်မရှင်ရဲ့အဆိုပြုချက်တွေပေါ်မှာအခြေခံအကောင့်ထဲဖော်ဖို့လိုသလိုရိုဟင်ဂျာရေမြန်မာအစိုးရကနိုင်ငံသားပေးဖို့လမ်းဖွင့်ပေးရမှာနဲ့သူတို့တွေနေဆက်ချော်ဖြတ်ထွက်ပြေးလာဖို့ဖြစ်လာစေတဲ့ရာဇဝမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာဗြိတိန်သမ္မတကြီးကပြောပါတယ်မလေးရှားနိုင်ငံမှာစစ်သွေးကြောအဖွဲ့နဲ့ပေါင်ပတ်သက်မှုနဲ့တမရနဲ့နိုင်ငံသား၄ဦးကိုဖမ်းဆီးခဲ့တဲ့အထက်မှာမြန်မာနိုင်ငံကရွန်ဂျာ၂ဦးပါတယ်လို့ရဲတပ်ဖွဲ့ကအင်ကန်နေမှာပြောပါတယ်
။ဗိုလ်တော်ဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ဒယ်လစ်စမစ်ဖြစ်ပါတယ်။ ဒီကနေ့ညနေပဲ 6:00 ခွဲကနေ 9:00 ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ 18, 19, 25 တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.